မဟာဒုက္ခခန္ဓာသုတ္တံတဲ့စတပြီးတော့သာယူခြင်းဝိညာဉ်အောင်ပြဘုရင်တို့ဒီတရားဒေသနာတော်ကိုဘုရားရှင်ကိုလိုမြတ်ကြီးစေတဝန်ကျောင်းလိုက်တော်မှာတရင်သုံးတော်ဝိဉ္စကာလဟောကြားတော်မူခဲ့တာဖြစ်ပါတယ်။ဘာကြောင့်မြတ်စွာဘုရားဒီတရားဒေသနာကိုဟောကြားရတာတော့ဆိုတော့ကာရဝါမှာယဟန္တာတွေဟာတဝတိမျိုးတွေကိုဆုံးမကြွမယ်ဆိုပြီးတော့ဆုံးမကြွကြတယ်မိဟိုးတွေခိုးလိုက်တာဒီဓမ္မယုံနေတာမသိဘူးနော်မဟုတ်ဘူးမဟုတ်ဘူးဆိုရင်တော့မတတ်နိုင်ဘူးပေါ့နော်အဲ့လိုဆုံးခံကြရတဲ့အခါမှာဆုံးခံဖို့အချိန်ဆုံးသေးတယ်ဒါကြောင့်သာသနာပြင်ပအယူဝါဒရှိကြတဲ့တိတိပရိုက်တွေရဲ့ကျောင်းအရင်လေးကိုဝင်ပြီးတော့ခိတခဏနားနေမယ်စကားသမီးပြောကြမယ်ဆိုရင်ကောင်းမယ်ဆိုပြီးတော့ဆောင်းအကြွတော်မူကြတဲ့သံဃာတော်ရှင်များသာသနာ့ပြင်ပအယူဝါဒရှိတဲ့ဒိဋ္ဌိပရိုက်တည်ရဲ့အကြောင်းကိုဝင်ရတာအဲ့လိုဝင်တဲ့အခါမှာဒိဋ္ဌိပရိုက်တည်နဲ့တွေ့ကြတယ်တွေ့တဲ့အခါကျတော့အဲ့ဒီပရိုက်တည်ကသံဃာတော်တွေကိုဘာပြောတယ်ဆိုတော့အရှင်တို့တဲ့တင်းတို့ရဲ့ဆရာယံဘုရမကလည်းပဲကာမကထွံ့မြောက်မှုကာမကလွံ့မြောက်မှုကိုပဲဟောကြားငါတို့လေးပဲဒီကာမကထွံ့မြောက်မှုကာမကလွံ့မြောက်မှုကိုဟောကြားတာပါပဲတဲ့ပြီးတော့သူတို့ရဲ့ဆရာယဟန်ဂေါရမကယုတ်တရားကနေပြီးတော့ထွံ့မြောက်ဖို့ယုတ်တရားကနေလွံ့မြောက်ခြင်းဆိုတာကိုဟောကြားတယ်အဲ့ဒါလိုပဲတို့လည်းပဲယုတ်တရားကနေပြီးတော့လွံ့မြောက်ဖို့ဆိုတာကိုတို့လည်းပဲဟောတာပါပဲတဲ့နောက်ပြီးတော့သူတို့ရဲ့ဆရာယဟန်ဂေါရမကဝေဒနာတရားတွေကနေပြီးတော့လွံ့မြောက်နိုင်မှုဝေဒနာကနေထွံ့မြောက်ရထွံ့မြောက်ကြောင်းကိုဟောကြားတယ်မလိုလေးလေးဝေဒနာတရားတွေကနေပြီးတော့ထွံ့မြောက်ရထွံ့မြောက်ကြောင်းကိုခေါ်တာပါပဲတဲ့။ဒါကြောင့်သူတို့ရဲ့ဆရာယဟန်ဘုရမဟောတဲ့တရားနဲ့တို့ဟောတဲ့တရားဟာဘယ်နာလေးမှကွာခြားတာမင်းတဲ့။အလိုအတူတူပဲမဟုတ်လား။ဘာများထူးခြားမှုရှိတယ်လေလို့အဲ့လိုပြောတာ။ဟမ်ကာမတရားရဲ့ရုပ်တရားရဲ့ဝေဒနာတရားရဲ့သူတို့သုံးမျိုးပြောလိုက်တယ်။သူတို့ရဲ့ဆရာကလည်းပဲကာမကနေထွံ့မြောက်ဖို့ရုပ်ကနေထွံ့မြောက်ဖို့ခန္ဓာကျေဝေဒနာတရားကလေးကနေထွံ့မြောက်ဖို့ဆိုပြီးတော့ဒါပဲဟောတာပဲတို့လည်းပဲကာမဂုဏ်တရားတွေကနေရုပ်တရားတွေကနေဝေဒနာတရားတွေကနေထွံ့မြောက်ဖို့ဆိုပြီးတော့ဟောတာပဲဒီတော့အထူးကပဲမှလေတဲ့ဘာမှကိုပြန်ချမ်းသာမှုမရှိပါဘူးတူတူပဲပုံလားလို့သူတို့ကအဲ့လိုပြောတာအဲ့လိုပြောတဲ့အခါမှာယန္တော်တွေကအဲ့ဒီဒိဋ္ဌိပရိုက်တွေပြောတဲ့စကားကိုနှစ်လဲမနှစ်သက်ဘူးဒါပေမဲ့ပေလေပေမချဘူးပေါ့သူတို့ပြောတာကိုမြင်လည်းမမြင်ဘူးထောင်လည်းမထောက်ခံဘူးအဲ့ဒါလို့အသာပဲမှတ်သားပြီးတော့မြတ်စွာဘုရားကြီးရောက်နေတော့မြတ်စွာဘုရားရဲ့အလိုဆန္ဒကိုသိရလိမ့်မယ်ဆိုပြီးတော့အဲ့ဒီဒိဋ္ဌိပရိုက်တွေပြောတာကိုပဲသူတို့မှတ်သားလာရတယ်အဲ့ဒါနဲ့မြေထဲကိုဆုံးခံကြွသူတို့ဆုံးမပြီးပြီဆိုတော့မြတ်စွာဘုရားရှိရာကိုချင်းကပ်ပြီးတော့မြတ်စွာဘုရားကိုရှိခိုးဥချပြီးတော့မနေ့တုန်းကဒိဋ္ဌိပရိုက်တွေနဲ့သူတို့နဲ့ကြိုးခဲ့တဲ့အကြောင်းဝင်တာတွေကိုအသေးစိတ်မြတ်စွာဘုရားကိုပြန်ပြီးတော့ရှောင်တာတယ်ရသော်ဗျာတဲ့အဲ့ဒီဒိဋ္ဌိပရိုက်တွေကယဟန်ဘုရမလေးပဲကာမမထွံ့မြောက်မှုယုတ်တရားကထွံ့မြောက်မှုဝေဒနာတရားကထွံ့မြောက်မှုကိုပဲဟောတာတို့လေးပဲကာမကထွံ့မြောက်မှုယုတ်တရားကထွံ့မြောက်မှုဝေဒနာတရားကထွံ့မြောက်မှုကိုပဲဟောတာဒါကြောင့်ဘာမှမတိုးပါဘူးအထူးကပဲမှလည်းလို့သူတို့ကအဲ့လိုမေးကြတာပြောကြတာအဲ့ဒါကိုဘုရားကြီးတို့ကကံလည်းမကန့်ကွက်ဘူးညင်လည်းမညင်ဆိုဘူးနော်နဲ့လည်းမနှစ်တက်ဘူးဆိုပြီးတော့အဲ့ဒါဒီတိုင်းပဲမှတ်သားလာရတယ်အဲ့ဒါမြတ်စွာဘုရားကိုအဲ့ဒီအကြောင်းအရာကိုဘုရားကြီးကလို့ရှောက်တာပါလို့မြတ်စွာဘုရားကိုရှောက်ထားတော့မြတ်စွာဘုရားကဘာမှမရှိတော့ဆိုတော့ယဟန်တို့တဲ့သူတို့ကအဲ့လိုပြောလို့ချင်းသင်တို့ဟာအခုပြောသလိုပြန်ပြီးတော့မေးခဲ့တင်တယ်တဲ့ဘယ်လိုမေးတင်တော့ဆိုတော့ကံအဲ့လိုမထူးဘူးဆိုလို့ရှိရင်သင်တို့မှာကာမတရားနဲ့ပတ်သက်ပြီးတော့ကာမဂုဏ်တို့ရဲ့တာယာဝေဆိုတာပါလေ။ကောပနာဝုသောကာမနာအတ္တတော။အရှင်တို့ကာမတရားရဲ့တာယာဝေဆိုတာပါလေလို့မေးရမယ်။နောက်ကာမတရားရဲ့အတ္တတော်တဲ့အပြစ်ဆိုတာပါလေ။ဒါကိုလည်းသင်တို့မေးသင့်တယ်။နောက်ကိဋ္ဌိတရဏကာမတရားတို့ကနေထွံ့မြောက်ရဆိုတာပါလေလို့ကာမနဲ့ပတ်သက်ပြီးတော့သုံးချက်မေးရမယ်။နောက်ကာမရဲ့ကာယဝေကာမရဲ့အပြစ်ကာမကနေထွံ့မြောက်ရဘယ်နှမျိုးလို့များ၃မျိုးဒီအဲ့လိုပဲဦးဇင်းတို့ ယုပါနာယုတ်တရားကိုရင်အတ္တတော့တာယာဝေဆိုတာကိုပေရတယ်အယုတ်တရားတွေရဲ့တာယာဝေဆိုတာဘာကိုပြောတာလို့ယုတ်တရားတွေရဲ့အာတိတဝလို့ဆိုတဲ့အဖြစ်ဆိုတာဘာကိုပြောတာလို့ယုတ်တရားတို့မှထွမြောက်ရဆိုတာဘယ်ရာကိုပြောတာလို့လို့ယုတ်တရားနဲ့ပတ်သက်ပြီးတော့လည်းအဲ့လို၃ချက်တင်းတော့မေးတဲ့နေတဲ့နောက်ပြီးတော့ဝေဒနာဆိုတဲ့ခန္ဓာချက်နဲ့ပတ်သက်ပြီးတော့လည်းဝေဒနာတို့ရဲ့တာယာဝေဆိုတာဘာကိုပြောတာလို့ဝေဒနာတို့ရဲ့အပြစ်ဆိုတာဘာကိုပြောတာလို့အဲ့ဒီဝေဒနာတို့ကနေပြီးတော့လွတ်မြောက်ရထွမြောက်ရနိတရဏဆိုတာဘာကိုပြောတာလို့ဝေဒနာနဲ့ပတ်သက်ပြီးတော့လည်း၃ချက်မေးရမယ်ဒီနေမှာအတ္တရဆိုတာကာယကိုကောင်းဖွက်ကလေးပေါ့နော်အာဒီနဝဆိုတာကတော့အပြစ်အနာအဆာမကောင်းတဲ့အချက်ပေါ့နော်ကာမရဲ့ယုတ်တရားရဲ့ဝေဒနာရဲ့အဲ့ဒီတရားတွေရဲ့တာယာကိုရဲ့အပြစ်ရဲ့ထွမြောက်ရတဲ့သုံးမျိုးအဲ့ဒါကိုသင်တို့တကယ်လို့မင်းနေဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကကောင်းကောင်းမွန်မွန်ရှိတိုင်းမှာမဟုတ်ဘူးတဲ့သူရဲ့စိတ်နှလုံးကလည်းပဲစဉ်းစားဆင်ခြင်နေရတယ်အလုံးမပင်မလေးနေဆင်းရလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမေးခွန်းကိုဖြေဖို့ဟာသူတို့ရဲ့အရာမဟုတ်လို့ပဲတဲ့။အဲ့ဒီတိုင်ကိုမြတ်စွာဘုရားကအတိအလင်းပြောတာ။ဗျာလို့တဲ့ဒီမေးခွန်းနေရဲ့အဖြေကိုတိဖို့ဆိုတာ။ငါဘုရားကိုဖြစ်စေငါဘုရားရဲ့တတိတာဝကတွေကိုဖြစ်စေသို့မဟုတ်ဒီသာသနာတော်ကနေတစင်ကြားမှုထားတဲ့ပုဂ္ဂိုလ်ကိုဖြစ်စေအဲ့ဒီအဲ့ဒီလိုပုဂ္ဂိုလ်တွေကိုခြံစားပြီးတော့ကျန်တဲ့တတ္တဝါတွေကဖြစ်ရင်တော့ဟိုနတ်နဲ့တကွာတော့လောကကြီးမှာဒီမိငွန်းတွေကိုပြည်ပြည်လေးလေးဖြေနိုင်မယ်စိတ်ကျေနပ်မှုရအောင်ဖြေပြနိုင်မယ်ပုဂ္ဂိုလ်ဆိုတာကိုငါတယောက်မှမမြင်ဘူးတဲ့မြတ်စွာဘုရား။နောက်ဒီမိငွန်းရဲ့အဖြေတွေကိုဖြေနိုင်တဲ့ပုဂ္ဂိုလ်ဆိုတာနောက်ဘုရားရဲ့ဘုရားရဲ့တပည့်တော်ကရဲ့တသိကြားမှုထားတဲ့ပုဂ္ဂိုလ်တွေကိုသာဖယ်ထားမယ်ဆိုရင်ကျန်တဲ့လောကကြီးမှာဘယ်ပုဂ္ဂိုလ်မှဒီတရားရဲ့ဒီမိငွန်းတွေရဲ့အဖြေကိုစိတ်ကျေနပ်မှုရအောင်မဖြေနိုင်ဘူးတဲ့။အဲ့လိုမိရှိပြီးတော့မြတ်စွာဘုရားကကာမရေယုတ်တရားရေဝေဒနာရေဒီတရား၃မျိုးတို့ရေတာယာဘွေရေအပြည့်ရေထွမြောက်ရရေဆိုတာကိုမြတ်စွာဘုရားအသေးစိတ်ဟောပြတယ်။ဒါပေတဲ့ကောင်းတော်တို့လူတရားမှမှတ်သားတဲ့နေလို့ဉာဏ်ချင်ပါလေ။ဘုန်းကြီးဆိုတော့ကာမတရားနဲ့လည်းပဲဒီကံမတော်ဦးကြီးတို့တရားမကင်းနိုင်ဘူးပေါ့။ယုတ်တရားဆိုတာလည်းပဲမကင်းနိုင်ဘူးပေါ့။ခံစားမှုဝေဒနာဆိုတာလည်းမကင်းနိုင်ဘူးပေါ့။ဒါကြောင့်ကိုယ်တဏ္ဍာမှာဖြစ်နေတဲ့တရားတွေကိုယ်နဲ့ဆက်ဆက်နေတဲ့ဒီတရားတွေရဲ့သဘောတဘာဝအထူးသဖြင့်ဒီတရားတွေရဲ့တာယာဝေကောင်းဘက်ကပါလေဒီတရားတွေရဲ့အပြစ်အနာစာဆိုးဘက်ကပါလေဒီတရားတွေကထွံ့ရောက်ခြင်းလေဆိုရင်ဘယ်လိုလုပ်ရမှာလဲဒီတရားတွေကထွံ့ရောက်မှုဆိုတာဘာလဲဆိုပြီးတော့ဒီအတ္တရဆိုတဲ့တာယာဝေရဲ့အာတိနဝဆိုတဲ့အပြစ်ရင်နေတရဏဆိုတဲ့ထွံ့ရောက်မှုရင်ဒီချက်သုံးချက်ကိုအသေးစိတ်နားလည်ဖို့မလိုဘူးလားလို့ရတယ်အဲ့တော့မြတ်စွာဘုရားကအသေးစိတ်ရှင်းလင်းပြတာကိုဒီကနေ့ညမှတ်သားရမှာပါဟုတ်လားအဲ့တော့ဦးဇင်းတို့ဘယ်ကနေစပြီးတော့ပြောတော့ဆိုတော့ဗျာလို့တဲ့ကာမတရားတို့ရဲ့တာယာဝေဆိုတာဘာကိုပြောတာလဲဆိုရင်တဲ့လောကကြီးမှာမျက်နှာဝယ်ကောင်းတဲ့နှစ်သက်ဝယ်ကောင်းတဲ့လူချင်းစီရကောင်းတဲ့စိတ်နှလုံးကိုကြည်နူးစေတဲ့ရွှင်မြူးစေတဲ့ဆွေးမဲ့မှုကိုဖြစ်စေတဲ့ရူပါယုံတတ္တယုံခန္ဓာယုံလောကယုံဖုရဘယုံဆိုတဲ့အာယုံ၅ပါးရှိတယ်အိဋ္ဌာယုံလေးပေါ့ဒီအာယုံ၅ပါးကလည်းအိဋ္ဌာယုံဆိုတဲ့ကောင်းမြတ်တဲ့အာယုံတွေရှိသလိုအနိဋ္ဌာယုံဆိုတဲ့မကောင်းတဲ့အာယုံတွေရှိလာတယ်နော်အစင်းဆိုတဲ့လည်းပဲလူချင်းစရာကောင်းတာမဟုတ်မျက်နှာစရာကောင်းတာမဟုတ်ဘူးတက်တက်စရာကောင်းတာမဟုတ်မျက်နှာစရာမကောင်းတဲ့တက်တက်ကိုရာမကောင်းတဲ့နော်မုန်းစရာကောင်းတဲ့အဲ့လိုအစင်းတွေကမရှိဘူးလားရှိတယ်ခုဒီနေမှာဦးဇင်းတို့ကာမနဲ့ပတ်သက်ပြီးတော့ဒါမြတ်စွာဘုရားတာယာဝေကိုစပြောနေပြီနော်ကာမရဲ့တာယာဝေဆိုတာဘာပြောတာလဲဆိုတော့အဲ့ဒီကောင်းမြတ်တဲ့နှစ်သက်ဖွယ်ရာကောင်းတဲ့မျက်နှာဝင်ရာကောင်းတဲ့ရူပါယုံတတရယုံကန္တာယုံရတနာယုံပုရပါယုံအဲ့ဒီအာယုံ၅ပါးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာချမ်းသာသွားတဲ့သဘောဝမ်းမြောက်သွားတဲ့သဘောဒါဟာကာမရဲ့တာယာဝေပဲတဲ့နော်ကာမရဲ့တာယာဝေဆိုတာပေတမောင်တော်တို့အများကြီးပြောမှသာဒီနေပါဦးရင်တို့လူတွေနားလည်အောင်နော်အကျဉ်းကြီးလေးဦးဇင်းတို့ပြောရမယ်ဆိုလို့ရှိရင်ကာမဂုဏ်အာယုံတို့ရဲ့ကောင်းွက်လာဘာလဲလို့မေးရင်ကိုယ့်ရဲ့စိတ်ထဲမှာဓာရီမှုအကြောင်းပြုပြီးတော့ညှက်သက်သွားတဲ့သဘောကြည်နူးသွားတဲ့သဘောဝမ်းသာသွားတဲ့သဘောချမ်းသာသွားတဲ့သဘောဓာလေးပဲဟုတ်လားကိုကအများကြီးလို့ထင်တာပေါ့ဟုတ်လားဟာအရှင်တွေအတန်တွေအတန်တွေအများကြီးအခုလုံးရှုရှက်ခတ်ပြီးတော့ဓာရီကတာယာဝယ်တယ်လို့ထင်ရတာတကယ်တကယ်ကအဲ့ဒါတွေကတာယာဝယ်ပေါ့အဲ့ဒါတွေကတာယာဝေယံရဲ့အကြောင်းတရားတွေဖြစ်တယ် တကယ်ပါရဝေကပါလို့ကောင်းဘက်ကပါလို့ဆိုတော့အဲ့ဒီအာယုန်တွေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်သွားတဲ့ကိုယ့်ရဲ့စိတ်ထဲမှာချမ်းသာမှုဝမ်းသာမှုဆိုတဲ့သဘောလေးပဲတကယ်ပြောရင်ဒုက္ခသုံးနာတာသဘောလေးပေါ့အဲ့ဒါပါလို့မေးရင်ကာမတို့ရဲ့တာယာကိုကာမရဲ့ကောင်းကွက်စတာပဲနော်အေးဆက်ပြီးတော့ဦးဇင်းတို့ဘာကိုပြောမှလို့ဆိုတော့ကာမတို့ရဲ့အာဒီနဝအဖြစ်အဲ့ဒါကိုကျတော့များစွာမြတ်စွာဘုရားဟောတာလေဟုတ်ဆိုကာမမှာတာယာဝယ်နဲ့ဟိုအပြစ်နဲ့မနှိုင်းရှင်တာတော့အပြစ်ကတာယာဝယ်ထဲများနေလို့ပဲအဲ့ဒီကာမနဲ့ပတ်သက်ပြီးတော့အပြစ်ကိုမြတ်စွာဘုရားဘယ်လိုပြောလို့ဆိုတော့ပြောထားပုံလေးကအလိုတရားမှအစီအစဉ်တရားရှိလာတယ်ပေါ့အသေးစိတ်လေးနဲ့ပြောထားတယ်အဲ့ဒါကိုရည်ရွယ်ပြီးတော့လည်းမဟာဒုက္ခခန္ဓာပုဒ်တန်လို့နာမည်ပေးထားတာနဲ့တူတယ်လို့အဲ့ဒီစိတ်ထဲမှာစဉ်းစားကြည့်မိတာပါကာမရဲ့အပြစ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောတာလို့ဆိုတော့ရန်တော်တဲ့ကာမရဲ့အပြစ်ဆိုတာဘာကိုပြောတာလို့ဆိုလို့ရှိရင်ဟောဒီလောကကြီးမှာအတ္တမွေးဝန်းကြောင့်မှုပညာရဲ့အမျိုးမျိုးကိုသင်ကြားကြရတယ်။မွေးလာတဲ့ကစားပြီးတော့တိတက်တဲ့အရောကစားပြီးတော့ဟုတ်လား။အဲ့လိုသင်ကြားတဲ့အခါမှာကိုယ့်ရဲ့အစဉ်တန်ကိုယ့်ရဲ့အကြောင်းတရားအားလုံးဆိုတာအမျိုးမျိုးသောအတ္တမွေးဝန်းကြောင့်မှုပညာရဲ့တစ်ခုစီကိုတော့လူတွေဟာတက်မြောက်ထားရမယ်မတက်မြောက်လို့မရဘူး။တော့ခကြံရတဲ့ချင်းနဲ့တက်မယ်အလိုစားတဲ့ချင်းနဲ့တက်မယ်အစဉ်တန်တိတ်တိတ်နဲ့တက်ချင်းတက်မယ်အစဉ်တန်မြင့်မြင့်နဲ့တက်ချင်းတက်မယ်။ပေးကြတာကတော့အတ္တမွေးဝန်းကြောင့်မှုပညာရဲ့တစ်ခုကိုတော့တက်မြောက်ရမယ်။ကိုယ့်ရဲ့ခန္ဓာကိုယ်ကိုမွေးမြူဖို့အတွက်ရှာဖွေဖို့အတွက်ပညာရဲ့တစ်ခုကိုတမျှရမယ်။အဲဒီကိုတက်ထားတဲ့ပညာရဲ့ကိုအသုံးချပြီးတော့ဘဝမှာနော်အပူမရှောင်အေးမရှောင်နော်အတ္တိမျိုးစုံကိုမရှောင်မဲနဲ့ခြင်းရင်းမျိုးစုံကိုမရှောင်မဲနဲ့ရှာကြရဖွေကြရကြိုးစားအထောက်ကြရတာတွေရှိပါလေတဲ့။ဒါကိုပိဋကပေါ့တော်တော့အသေးစိတ်လေးစဉ်းစားတရမယ်ပေါ့။နော်ကလေးဘဝတွေကစပြီးတော့နော်သင်ကြရတဲ့အနေထားတက်မြောက်လာပြီဆိုတော့လည်းဒါကိုအသုံးချပြီးတော့နောက်ပင်ပင်ပန်းပန်းကြိုးစားပြီးတော့အထုတ်ပြီးတော့ရှာဖွေကြရတဲ့အနေအထားဒါတွေဟာဘာလဲလို့ပြောရင်ကာမကြောင့်ဖြစ်လာတဲ့လက်တွေ့သိနိုင်တဲ့ဆင်းရဲဒုက္ခတွေပါလေဒါဒုက္ခမဟုတ်တော့တကယ်ကြီးတစ်ပိုင်းမှန်ဟုတ်လားဒါပညာရအမျိုးမျိုးကိုအသုံးချပြီးတော့ရှာဖွေရတယ်ကြိုးစားရတယ်ဆိုတာဒုက္ခမဟုတ်ပါဘူးဟုတ်လားအဲ့တော့ငယ်ငယ်တုန်းကဦးဇင်းတို့ကဒီဟာလေးကိုဖတ်ရတယ်တွေ့ရတော့အော်အကြောင်းကိုသွားမှပြင်းလာဆိုတာကိုသွားပြတော့အမှန်ရတယ်ပေါ့။မပညာတရားတော့လည်းပဲနော်။အယံကြီးစိတ်ပါလက်ပါစိတ်ချမ်းသာလက်ချမ်းသာနဲ့လုံချင်လို့ကိုလုံနေတဲ့အပိုင်းသိပ်ပြီးတော့မရှိဘူး။မလုံရင်မဖြစ်လို့ဆိုပြီးတော့လုံရမှာ။တိမ်တက်မြောက်လာပြီဆိုရတော့လည်းပဲတချို့ကြတော့လည်းပဲသင်ထားတာကတမျိုးတကယ်အတ္တဘောအကြောင်းမှုပညာရနဲ့ဟောအတ္တဘောအကြောင်းမှုအနေနဲ့ရှားရပြီဆိုတော့လည်းပဲတမျိုးပါ။ထပ်တူလေးကြားချင်မှကြား။ကိုယ်တင်ထားတဲ့အတိုင်းကိုတက်ထားတဲ့အတိုင်းရှာရပွေးရလည်းဟုတ်ချင်မှဟုတ်ပဲဒါပေမဲ့တေးချာတာကတော့ကိုလုတ်တဲ့တလူလေးလုတ်ပြီးတော့ဘဝမှာရုန်းကန်နေရတယ်လှုပ်ရှားနေရတယ်ရှာပွေးနေရတယ်ဆိုတာကတော့အလွန်မှတေးချာတယ်ဟုတ်တယ်မဟုတ်လားအေးအဲ့ဒီအတတ်ပညာရဲ့အမျိုးမျိုးကိုအသုံးချပြီးတော့ရှာပွေးနေရတယ်ကြိုးစားနေရတယ်အထုတ်နေရတယ်ဆိုတဲ့အပိုင်းမှာဆင်းရဲမှုမျိုးစုံကိုတွေးရတယ်စိတ်မချမ်းသာမှုတွေတွေးရတယ်ကိုဆင်းရဲမှုတွေကိုတွေးရတယ်တချို့ဒါကိုရှာရင်းနဲ့ပဲကျမကြီးပေါ့ပြန်လာရှိတယ်အသက်တည်တော်တာတောင်ရှိတယ်တဲ့မြတ်စွာဘုရားကအဲ့ဒါဟာလက်တွေ့ဘယ်လိုမှမငင်းနိုင်တဲ့ကာမကြောင့်ဖြစ်လာတဲ့အဖြစ်ပါတဲ့အဲ့ဒါကာမရဲ့အဖြစ်ပဲတဲ့အရိယာစာပြောတယ်အဲ့ဒါလိုရှာတဲ့ပွေတဲ့ခါမှာဟောဒုတိယဘာဆက်ပြောလို့ဆိုတော့ကိုရှာပွေတဲ့အတိုင်းကိုကြိုးစားတဲ့အတိုင်းအားထုတ်တဲ့အတိုင်းဟောကိုမြုံမန်းတဲ့ကိုမြုံမန်းထားတဲ့အတိုင်းရကြင်လေးရမယ်ရကြင်မှလည်းရမယ်ဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှလည်းဖြစ်မယ်ပေါ့များသောအားဖြင့်တော့မဖြစ်ကြတာပဲများပါတယ်နော်အဲ့လိုမဖြစ်လာတဲ့အခါမှာကိုလုပ်တဲ့အတိုင်းဖြစ်မလာတဲ့အခါမှာစိတ်ထဲမှာဘာဖြစ်တော့ချင်းတာပေါ့ပူလောင်တာပေါ့ပိတ်မှန်းတာပေါ့တချို့ဆိုရင်လည်းစားထဲမှာပြောတာလည်းများစွာပဲရင်ပတ်စီတိပြီးတော့အော်ငါလုပ်တဲ့အလုပ်ကဘာမှလည်းအရာမထင်ပါလားဘာမှလည်းအကျိုးမရှိပါလားအပင်မှန်းရုံများတက်တက်ပါလားဆိုပြီးတော့ပြောဆိုမိတမ်းပြီးတော့ငိုရတဲ့အချိန်ကိုတောင်ရောက်တယ်နော်ကာမကိုအကြောင်းပြုပြီးတော့ရှာရင်းမွေးရင်းနဲ့မရတဲ့အခါမှာအောင်မြင်မှုမတွေ့တဲ့အခါမှာအဲ့လိုမျိုးဆင်းရဲတာလည်းမရှိဘူးလားရှိတယ်။အဲ့ဒါလည်းပဲလက်တွေ့သိနိုင်တဲ့မြင်နိုင်တဲ့ကာမရဲ့အဖြစ်ပဲတဲ့။ကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခနော်။နောက်ဘာဆက်ပြီးတော့ပြောလို့ဆိုတော့ယန္တုတဲ့။အဲ့လိုကြိုးစားပြီးတော့ရှာပွေမယ်အထုတ်မယ်ပြုလုပ်မယ်ဆိုပြီးတော့ကြိုးစားတဲ့အခါမျိုးမှာရလာတာလည်းရှိလာတယ်။ဟောအောင်မြင်မှုရတယ်လို့ဆိုကြပါစို့။ကိုရှာလာလေးအစင်းကြီးလာလေးဆိုကြပါစို့အဲ့လိုဆိုရင်ဘယ်လိုဆက်ပြီးတော့ပြန်သွားနိုင်လို့ဆိုတော့အဲ့ဒါလေးကိုပြည့်စည်မသွားအောင်ဤမျိုးစုံနဲ့ဆောင်းရှောင်းရတဲ့ကာကွယ်ရတယ်တဲ့ 要说别人说人都没有嘛我闹些些时间没必要那样你没有就能搞过来的双手啊的而你别心的话搞过来的双手啊的你他好的呗他强大的都不说来不的这就双手啊的你不会的都被骂先生哪里先生你哪里是的他们也没有老师的嘛比亚你不撇比如搞过双手啊的不要的呗被比如他的大了我他的先生哪里的အဲ့လိုကောင်းကွယ်ဆုံးရှုံးပြီးတော့ဆင်းရဲခံပြီးတော့ထိမ့်သိမ့်ပြီးတော့ထားတဲ့ကြားတဲ့ကအခက်မသိလို့ရှိရင်ဒီရန်သူမျိုးငါးပါးကြောင့်ပဲကိုရှာပွေထားတာလေးတွေကပျက်စီးသွားတယ်ဆုံးမသွားတယ်ဆိုတာမျိုးကိုမရှိတော့ဘူးလားရှိတဲ့တဲ့အဲ့လိုမျိုးဆုံးမသွားပြီးပျက်စီးသွားပြီးရှုံးပြန်ရင်တော့ဒါအကြီးအကျယ်ကိုပူလောင်ရနိုင်မယ်ဆင်းရဲရနိုင်မယ်တဲ့ဟောတချို့စီဝါဥစ္စာတွေပျက်စီးသွားလို့ကိုမြင်လို့တာလေးတွေပျက်စီးသွားလို့နော်ကျမကြီးပေါက်ပြန်သွားတာတွေရှိတယ်သစီပိုင်းဆိုင်ရာတွေပေါက်ပြက်ပြီးတော့ယူတွတ်သွားတာတွေရှိတယ်ဟုတ်လားတချို့တန်းစီမနေလဲရပဲနဲ့ကုကူလောင်လောင်နဲ့ပေးသွားတာတွေတောင်ရှိတယ်နော်ကိုရှာပွေထားတာတွေကိုမပျက်စီးအောင်ဆောင်းလျှောက်တဲ့ကြားတွေကပျက်စီးမှုကျုံလာပြီဆိုလို့ရှိရင်အကြီးအကျယ်ထိခိုက်ကြရတယ်ခံစားကြရတယ်ပေါ့ဟုတ်လားအဲ့ဒါကိုအရှင်တို့ကာမတုတ်တန်တဲ့မှာကျတော့ဘယ်လိုပြောတာလဲဆိုတော့တမင်လေးတကောင်ကအေးချင်တဲ့မျက်လူလေးတွေကိုစားပြီးတော့ပြောနေတော့ပါပဲဟိုမုံဆိုးကမြန်းနဲ့ပြစ်လိုက်တဲ့အခါမှာတန်လဝိတော်ဝါရုပတိနော်မြန်းမှန်ခံရတဲ့တမင်ပေါ့အလူတင်ကထိတ်လန့်တုံလုပ်ပြီးတော့လူလဲပြီးတော့ကြီးကျယ်တဲ့ဆင်းရဲဒုက္ခကိုတွေ့ရတယ်ပေါ့အဲ့လိုပဲကောင်းလာဆိုတာရလာတဲ့အခါမှာဝန်တာရင်ဝန်တာရသလုံးပျက်စီးသွားတဲ့အခါမှာလည်းအကြီးအကျယ်ပူလောင်ရတဲ့ဆင်းရဲရတယ်ပေါ့နော်ဒါကိုလည်းပဲမြတ်စွာဘုရားကဒီမဟာဒုက္ခကဏ္ဍတုတ်တန်ထဲမှာထည့်ပြီးတော့ဟောတာဟုတ်လားဆောင်းလျှောက်တဲ့ကြားထဲကပျက်စီးသွားပြီဆိုတော့အကြီးကြီးပူလောင်ရတဲ့ဆင်းရဲတဲ့ယူတူရတဲ့အနေထားသိဆုံးရတဲ့အနေထားကိုတော့ချောက်တော်နိုင်တယ်ပေါ့ဒါလည်းပဲလက်တွေ့သိနိုင်တဲ့ကာမကြောင့်ဖြစ်လာတဲ့မကောင်းတဲ့အချက်ပေါ့နောက်ဆက်ပြီးတော့ပြောလို့ဆိုတော့ယန္တုတဲ့ဒါကာမရဲ့အာရီတဝတ်နဲ့ပတ်သက်ပြီးတော့ပြောနေတာနော်ဟောဒီလောကကြီးမှာဒီကာမကိုပဲအကြောင်းပြုပြီးတော့ပြည့်ရှင်မင်းတွေကလည်းပဲမင်းအချင်းချင်းညှင်းခုန်နေကြတယ်တဲ့တတိတွေကလည်းတတိအချင်းချင်းညှင်းခုန်နေကြတယ်တကြွေတွေကလည်းတကြွေအချင်းချင်းညှင်းခုန်နေကြတယ်သားနဲ့အမိလည်းပဲအချင်းချင်းညှင်းနေကြတယ်သားနဲ့အဖလည်းပဲအချင်းချင်းညှင်းနေကြတယ်ညီကိုအချင်းချင်းမောင်နှမအချင်းချင်းလည်းညှင်းနေကြတယ်ညီမအချင်းချင်းလည်းညှင်းနေကြတယ်ဆရာနဲ့တပည့်လည်းအချင်းချင်းညှင်းနေကြတယ်မိတ်ဆွေအချင်းချင်းလည်းညှင်းနေကြတယ်အဲ့လိုညှင်းခုန်ရင်းတဲ့သဘောထားမတိုက်ဆိုင်မှုတွေကြီးလာပြီးတော့ရံဖြစ်ကြတာလည်းရှိတယ်ဆိုင်ကြနဲ့ကြတာလည်းရှိတယ်ထိုးကြခုတ်ကြတာလည်းရှိတယ်တက်ကြဖြတ်ကြတယ်ရှိတယ်ယုံပန္နာရောက်ပြီးတော့အကြီးအကျယ်မုန်တီးမှုတွေနဲ့အကြီးအကျယ်ဆင်းရဲကြတာတွေလည်းရှိတယ်တဲ့အဲ့ဒါမှာဘာလဲလို့မေးရင်လက်တွေ့တိနိုင်တဲ့ကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကာမရဲ့အပြစ်ပါပဲတဲ့တချို့ဆိုလို့ရှိရင်ဘလောက်ထိကြီးကြီးကျယ်ကျယ်ဆင်းရဲဒုက္ခတွေကိုဒီကာမဖြစ်စေနိုင်တယ်ဆိုတော့ဟောမြတ်စွာဘုရားဟောထားပုံတွေကရှိတုံးကဖြစ်နေတဲ့စစ်ပွဲတွေကိုမျက်စီထဲမှာမြင်အောင်စီရဲပေါ့နော်ဟောဘယင်းဆိုတာလည်းပဲဘယင်းအချင်းချင်းပဲညင်းညာတာပဲလေနော်အမတ်တွေကလည်းအမတ်အချင်းချင်းပဲညင်းညာတာပဲလေတတိတွေကလည်းတတိအချင်းချင်းပဲညင်းညာတာပဲလေအစဉ်တက်ပိတ်တွေလည်းပဲညင်းတာကတိတ်ပြီးတော့မဖြစ်တဲ့ဘူးပေါ့ဟုတ်လားအဲ့လိုညင်းရင်းကိုရင်းနဲ့ဟောစစ်ပွဲတွေဘာတွေဖြစ်ပြီဆိုလို့ရှိရင်ဘာလို့တော့ဟောဖျားရည်နဲ့ပြစ်နေတဲ့ကြားတွေကတန်လေးတဝင်းဝင်းနဲ့ရမ်းနေတဲ့ကြားတွေကအဲ့ဒါလေးကိုဇုတ်ဝင်ပြီးတော့အတင်းထိုးကြခုတ်ကြတတ်ကြဖြတ်ကြတယ်။သစ်တန်ရင်းရင်းနဲ့ခေါင်းပြက်ပြီးတော့သေးတဲ့လူသေးမယ်၊ဘိုက်ပေါက်ပြီးတော့သေးတဲ့လူသေးမယ်။ဒါပေမဲ့အဲ့ဒါတခါတည်းတယုံယုံနဲ့တတ်ကြဖြတ်ကြတယ်။ဘာလို့နေကြတာလဲလို့မင်းဒီကာမကြီးကတော့အကြောင်းကြောင့်ဆင်းရဲဒုက္ခကိုခံစားနေကြတာ။ဟုတ်လား။အဲ့ဒါမြတ်စွာဘုရားကဘယ်လောက်ထိပြောတာလဲဆိုတော့ဟိုမြူယိုးပေါ်ကနေပြီးတော့တဲ့ဟိုနွားချီရီဘူးညင်းချီရီဘူးတွေနဲ့လောင်းချတယ်စိတ်ကတဲ့အပူတွေနဲ့လောင်းချတယ်တန်ရီဘူးတွေနဲ့လောင်းချတယ်အဲ့ဒီဂျားတွေကပဲလူတွေဟာတလုတ်ကိုကိုင်ပြီးတော့အတင်းတကာတော့ဝင်ပြီးတော့တိုက်ကြတယ်ခိုက်ကြတယ်ထိုးကြတယ်ခုတ်ကြတယ်အကြံဖြတ်ကြတယ်နောက်အတုံးလုံးပေးကြတယ်အဲ့ဒီအနေထားကဘာလို့မင်းရင်ဒီကာမကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆူချိုးတွေဒါလက်ပြတိနိုင်တဲ့ကာမဂုဏ်ကြောင့်ဖြစ်လာတဲ့ဒုက္ခတွေပေါ့ဟောဒါကိုတစ်ချက်မြတ်စွာဘုရားပြောတယ်နောက်ဘာပြောညာတော့ဆိုရဟန်းတော်တဲ့ဒီကာမကိုပဲအကြောင်းပြုပြီးတော့အဲ့ဒီလောကကြီးမှာတချို့သောလူတွေကနော်မတရားတစ်ဖြစ်ယူကြတယ်ကိုးကြတယ်ပွက်ကြတယ်လက်နဲ့အာဘုံအင်းအာဘာကျိုးနဲ့တိုက်ကြတယ်ခိုက်ကြတယ်လူကြတယ်ရက်ကြတယ်နော်အချင်းချင်းအနိုင်ကျင့်ကြတယ်အမျိုးမျိုးမကောင်းမှုတွေကိုလုပ်ကြတယ်သူတို့ရဲ့အင်အားတွေကိုပြင်းမာကြတယ် အဲ့လိုလုပ်တဲ့အခါကျတော့ဘာဖြစ်တော့ဆံရပိုင်ရအာနာပိုင်တွေကဖန်ဆီးပြီးတော့သူ့ကိုအမျိုးမျိုးနှိမ့်ဆက်ကြမယ်ညင်သေးကြမယ်။ဘောရှိခိကနှိမ့်ဆက်တဲ့နီးတွေကတော်တော်ကိုကြောက်စရာကောင်းအောင်အဲ့ဒီမှာမြတ်စွာဘုရားဟောထားတယ်။ဒါဒီကနေ့ဒီဘက်ခေတ်မှာလည်းပဲရှိတာပါပဲဒါတွေကတော်တော်ကြောက်စရာကောင်းအောင်နှိမ့်ဆက်ညင်သေးကြတာတွေရှိပါတယ်။နော်အချို့ဒီထောင်တွေတဲကိုချတယ်နှိမ့်ဆက်ညင်သေးခြင်းဆိုတာဘာမှမဟုတ်သေးဘူး။အဲ့ဒီမှာဘယ်လိုပြောတာလဲဆိုတော့ဦးဇင်းတို့အဲ့လိုရာဇဝတ်မကောင်းမှုကိုလုပ်ထားတဲ့ပုဂ္ဂိုလ်ကိုနော်ပြည့်စုံမဲနေတာအမျိုးမျိုးသောနှိမ့်ဆက်မှုညင်တဲ့ပုဂ္ဂိုလ်အရေးကုန်ကိုခွာပြီးတော့ချားတယ်အဲ့ဒီအရေးကုန်တန်တန်းကြီးနဲ့တွားခိုင်းတယ်ဒီအရေးကုန်ကြီးကိုနင်းမိပြီးတော့နော်လက်ကိုဖြက်မယ်ခြေကိုဖြက်မယ်နှာခေါင်းကိုဖြက်မယ်နေရွက်ကိုဖြက်မယ်မျက်လုံးကိုဖောက်မယ်နှာခေါင်းကိုဖောက်မယ်နော်ဥယျာဉ်ကုန်ကိုလှမ်းမယ်လက်ကလေးတွေကိုစီဝကလေးတွေပတ်ပြီးတော့မီးရှို့မယ်ပေါ့လက်ချောင်းလေးတွေကိုဟုတ်လားအနောက်ဆုံးတန်းလေးနဲ့ခေါင်းကိုဖြတ်မယ်နော်ပြီးတော့ဦးဇင်းတို့လူတုံးလုံးလေးပြီးတော့နားတစ်ဖက်နားပေါက်တစ်ဖက်ကိုငုံနဲ့ရိုက်ပြီးတော့ဆုံနဲ့လိုနဲ့တာမျိုးတွေလည်းရှိတယ်လို့ဆိုအမျိုးမျိုးပေါ့လေလူကိုစင်းရင်နော်ကြံစီလို့ရတဲ့ပြက်စင်းရင်ဟိုစဉ်းစားလို့ရတဲ့ပြက်မိမျိုးစုံနဲ့နှိမ့်ဆက်ကြတာတွေရှိတယ်အဲ့ဒါဘာလို့ဆိုတော့လက်တွေ့တိနိုင်တဲ့ကာမကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆွေရုံတွေနော်ဒါကိုလူကျင်လို့ရကျင်လို့ပဲမကောင်းမှုတွေကိုလူလုံးကြတာဟုတ်ဟုတ်လားဒါကြောင့်ဒန္တပင်လို့ဆိုရင်အာရဝေတို့ကြောင့်မင်းဆိုးတို့ကြောင့်ဖြစ်ပေါ်လာတဲ့ဒဏ်ခတ်တဲ့ဘေးကိုအဲ့ဒီမကောင်းမှုကိုပြုတဲ့ပုဂ္ဂိုလ်ကမခံစားရဘူးလားခံစားရတယ်။နောက်ဒီလိုမကောင်းမှုကိုပြုတဲ့အတွက်ကြောင့်ဟိုနောင်လာတဲ့ဟိုတမလွန်လောကမှာလည်းပဲဆိုတော့မှပြောခဲ့တဲ့ဒုက္ခတွေတဲ့ဘယ်လိုနေရာမှာကြီးကျယ်တဲ့ဆိုပါတဲ့စာဖွင့်လို့မကုန်နိုင်တဲ့အပေလေးပါဒုက္ခကိုလည်းပဲခံစားကြရသေးတယ်။နမယေဒုက္ခဆိုရင်ဘုရားကကိုယ်အောင်မဟောနိုင်ဘူးလို့တော့ပြောတာလို့နော်အဲ့လိုပဲတတိဆန်ဘွားရဲ့ဒုက္ခအနေထားကိုလည်းမှန်းကြည့်မယ်ဆိုရင်သိနိုင်မှာပေါ့ခုခေတ်ဒိသနာပါရီပါရီကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအပိုင်းတွေကိုကြည့်မယ်ဆိုရင်တော့ဟောတန်တရားဝကလုံးမြောက်ဖို့ငါလည်းပဲဒီလိုအနေထားမျိုးတွေနဲ့ဆက်ဆက်နေတယ်ဆိုတဲ့အတွေ့အမျိုးကိုတွေးမိမယ်ဆိုရင်တော့အကျိုးရှိနိုင်တယ်ပေါ့နော်ကြီးနိုင်ငယ်ညင်နိုင်ရာစဘာဥပဒေမှမရှိဟုတ်လားခွန်အားဒီတာနဲ့အမှန်တရားဆိုပြီးတော့အိဆန်လောကမှာကြည့်ကြတဲ့ဆင်းရဲဒုက္ခတွေကိုခံစားနေရတာပါလေလို့မိရင်ဒီကာမကြောင့်ပဲတဲ့အဲဒါလိုပဲဦးဇင်းတို့ငရေတိစ္ဆန်ဒိဋ္ဌံအတ္တရကေပေလေးဖို့ဒါပါလဲဆိုလို့ရှိရင်ကာမကြောင့်ဖြစ်ပေါ်လာတဲ့တမလွန်လောကမှာတွေ့ရတဲ့ဆူချိုးတွေပေါ့ဒါကိုကျတော့ပြည့်တဲ့ပုံတော်တို့ယုံကြည်မှုကိုအဓိကထားပြီးတော့နားလည်အောင်ကြိုးစားရမယ့်အပိုင်းပေါ့ဟုတ်ရဲ့လားအေးဆိုတော့ပြောခဲ့တာတွေကတော့လက်တွေ့ကိုသိနိုင်တဲ့ဘလို့မှမငင်းနိုင်တဲ့ကာမတို့ကြောင့်ဖြစ်ပေါ်လာတဲ့ဆူချိုးတွေပေါ့ဒီချက်နဲ့ပတ်သက်ပြီးတော့ဘုရင်တို့ကာမကိုအကြောင်းပြုပြီးတော့ဆင်းရဲဒုက္ခရောက်ကြတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဟောတချို့ကြတော့လည်းဒီကာမနဲ့ပတ်သက်ပြီးတော့ဆင်းရဲဒုက္ခကိုရောက်ပင်ရောက်ညာလို့နေပြီးဟောဆင်းရဲဒုက္ခကိုဖြစ်စေတဲ့ဒီကာမကိုပဲပြန်ပြီးတော့တန်တားနေတဲ့အပိုင်းလေးတွေလည်းရှိတယ်ဆိုတာလေးလည်းဘုရင်တို့ဟောခုနောက်ပြောမယ့်ဇတ်တော်လေးလည်းမတွေ့ရနဲ့ပေါ့ဒါကတော့သူသူကိုယ်ကိုသိပြီးတော့ဟိုအရင်ကြီးမထူးခြားလာဘူးလို့ထင်ပါတယ်။ဒါကြောင့်ဒုက္ခရောက်ပြီလို့ဒါကိုပဲဆွေးမဲ့နေတဲ့အပိုင်းလို့ပြောချင်တာ။ဟုတ်လား။အဲ့ဒါဦးဇင်းတို့950ရဲမှာဥပ္ပရတ္တဆက်ဆိုတာရှိတယ်။အဲ့ဒီဆက်တော့မှာမြတ်စွာဘုရားဘယ်လိုဟောတာလဲဆိုတော့ဟောရကြီးရဲ့အကြောင်းလေးကစပြောရင်တော့ပိုကောင်းမယ်ပေါ့။မြတ်စွာဘုရားတက္ကရာဇန်တစ်ပါးကတာဝနာဘုံမပြောဘူးလို့ဆိုတယ်။အဲ့ဒီတခင်တခါမြတ်စွာဘုရားနားတော်ပေါ်ကြတော့အဲ့ဒီရံကိုခေါ်ပြီးတော့မြတ်စွာဘုရားကမင်းမြန်းစီစစ်တယ်ပေါ့ဘာလို့သာနာပေါ်မှာမပြောတော့အဲ့လိုမေးတဲ့အခါမှာမြတ်စွာဘုရားတဲ့သူ့ဘွားတော်မှာဇနီးဟောင်းရှိပါတယ်ပေါ့အဲ့ဒီဇနီးဟောင်းရဲ့ပုံမှာတန်ရောစီမပြတ်နိုင်လို့ဘုရားတော်သာနာပေါ်မှာမပြောလာပါလို့သူကအဲ့လိုရှောက်တယ်ရှောက်တော့မြတ်စွာဘုရားကချစ်သာတဲ့သင်ရဲ့ဇနီးဟောင်းကဒီဘဝတည်းကလည်းတင့်ကိုသာနာပေါ်မှာမပြောအောင်အကျိုးမဲ့ပြုတာမဟုတ်ဘူးတဲ့ရှိတော့လည်းတင့်ကိုများစွာအကျိုးမဲ့ပြုဘူးတယ်ဆိုပြီးတော့အဲ့ဒီဇတ်တော်လေးကိုဟောတာပါ။အဓိကရည်ရတာကတော့မြတ်စွာဘုရားကအဲ့ဒီယဟန်ကိုအဓိကရည်ရပြီးတော့ဟောတာပါ။ဒါပေမဲ့အဲ့ဒီဇတ်တော်လေးကဒါကတော့ဘုရင်တို့အတွက်ပါစဉ်းစားစရာလေးတွေရှိလာတယ်ပေါ့။အဲ့ဒီမှာယဟန်တော်လေးတောင်းပါတော့မြတ်စွာဘုရားကအဲ့ဒီဇတ်တော်ကိုဟောတယ်။ရတော့တဲ့တခုတော့ဘွားတော့မှငါဘုရားအလောင်းဟာအာအာသဇိုးနှစ်တယောက်ဖြစ်တယ်နတ်တရားဖြစ်တယ်အဲ့တော့နတ်ဖြစ်တုန်းကသူတွေ့ခဲ့တဲ့အတွေ့အကြုံလေးကိုမြတ်စွာဘုရားကပြန်ပြီးတော့ပြောလာပါအဲ့ဒီတုန်းကဗာရဏတိပီမှာအလွန်ဆင်းရဲတဲ့နေမယားနေအောင်ရှိတယ်အဲ့ဒါအဲ့ဒီဗာရဏတိပီကြီးမှာဟောလုံးကြီးကျယ်တဲ့ဇာတ်ရဲမှာတော့နတ်ခတ်ပွဲသဘင်လို့ပြောလာပေါ့အကြီးကျယ်ခန္ဓာတဲ့ပွဲလမ်းသဘင်ကြီးတစ်ခုရှိတယ် 哎，你不能这么理解哦，刘丽刚，不能这么没有给那个三比了，表里家里被就比了，后来又输又输的，那不落位，不落下，不落多，不落烂，没起码给你抢了不？那那个的天啊，那个的天，哎呦，不新鲜的啊，不新鲜的啊，哎呦，不，刘丽丹丹啊，哎，刘丽丹丹啊，哎呦不，孤单家里那孤独，双目飘忽就那家的话呗，好了，孤身单里那孤独，双目飘忽就那家的不离几方呗。哎，你们都是新鲜的里面啊，对吧？脚步就拉了，跑步就进了娃娃。后来都是妈妈系统做的，我维修的时候没系的。那里个小货比较低下的，那要加别的地方，你维修的会比较低，不然的话嘛，弄也没有好。他们平常别的地方，你维修一年多啊，阿没呀？把路系统做的，你维修的过嘛？我要牛肉酥比较，那里去干了，我帮了好了不？那帮忙给你，那都去干了，不都在别的看见了？帮我嘛，系列一样没得过，哎，我就我嘛都没得，大家我先讲生产几个嘛，啥来嘛的，老百姓几点么他，我帮了个就讲叫的，第我就一个都没见过，他讲如果我帮你这种老百姓好多比嘛，他没有的没得说啊，那个第我能帮的那东西，他就话多多个一年没样时间那个家呀的，好了，那啥的样时间那个是也属于要当国家的都家嘛的，好了。后来我把这东西呢，第五句一步都在我们家哦。大家第五步，谁让我的刚刚切进来都收进来？那你谁让我把那切进去？哎，把我的那切下面那一套。哎，大家都把我把压进来，他我把你别忘说了。那路路先生嘛，俺路想收他的，我不别压进来喽，想讲别的路啊。他们明白别的路，俺路所以不会我们来找我，等弟弟明白能够抓到。俺路叫他们家那边看那个了。哎，那你牛牛不咋的看见了？看人家不露露眼不露？哎，牛的米个，他里面养个八条龙说了。哦，你啊，貌美了，为什么叫家里恐怕多奶奶你还没修的？本身也难找对嘛，我帮给你写。哎，那顶多比着修路线，人家那边。哎，路标嘞看见了？过些是你我谁强男谁强男的？叫家皮的主管来来这个问看的，我没办法没收银的，二多收银。哎，我帮我们家昂兄妹，哎，那年年来要别说了，别人那弄个断了。那楼上那家，楼门口边那家，都蛮赚钱，不来帮忙洗嘛蛮好。哎，那讲光荣说了，来这个外面人那个都够攀比断的。哎，那年都我现在在看叫只有老夫人说了，别的看叫叫人那不可比了，我那连那看叫叫美女不漂亮。但明年也会帮给我问比较苦的苦味。俺都叫来看见了，明年个俺都说人的孤单苦，有别人嘛，特别了的坚守比较，但是人都得看得明家的。俺那个对我人也比较，有别人特别了，现在那年的坚守他的，但娘娘出高他那第一步。俺都没弄那样出他了，鸡肝的方法，对也搞我嘛？那比如说，对也面龙骨头泡，对也那套老鲜羊来说，他先拿鸡毛喏。大家别的光说了，牛的米的那边他先拿的羊毛。那过也哎嘛，我都看没有，我们不咋的呢，我不咋，我们不咋的牛毛。那得就要家里，我们光说六万呢，牛的米的也是那伢子八那的，但牛的米的我都不说六万了，好了。哎，我们对也搞我嘛，几个俺拿比了，对也面都木脱的，都弄拿嘛不？哎，你去，哎你那一天过，不要浪费的，阿个都做那个面的，喏。哎，我几个俺都搞我嘛，得比了，都给我脱西装。哎，你家做干啦，把表弄出了，可几个俺阿个脱了，俺们先也不捂的，哦，都表我们的呀，好了，几个俺都给我脱穿的了，都们先也不捂的。苦情嘛，对我牛逼了，叫我炫富嘛，多安内面，什么钱不拿，屁内面，都也是你将我对比了，都俺老妈心眼大的给。第一是你将我第一下我要了，但买苦都罢了，第一下我变逼了，单单的。这个嘛，我今天就给他了，哎，你去你老几的，我昨天嘛说没过，都到哪里我去看逼了，现在在哪里苦啊，包容说了。大家没都看要你家的都都大过呗没奶奴说他没有记得不了大家没生意的都都大过呗没压力的第六个我也没爱心的我也没爱心的生意的大家都都都大过别打你们了说我别打奶奴好呀了二楼的第二楼的第一段来看见了但是上面的生意的你也不要的 နေရဲ့ရောက်ပြီဆိုတော့ဒီဒုက္ခတွေအများကြီးကြီးကျယ်မှာပေါ့တင်းလာကိုဘုရားကောင်းဖြစ်တဲ့အဘဒဇုနကမှတ်ထားသူ့ရဲ့စိတ်ထဲမှာဩကာမဂုဏ်အာယုံဆိုတဲ့အကြောင်းမထွက်ရရှိတယ်ဒါကိုအကြောင်းပြုပြီးတော့အမြင်မျိုးတော့မကောင်းဖို့ကိုလုံးပြီးတတ်တယ်လုံးပြီးပြီဆိုရင်လည်းအဲ့ဒီအလုံးနဲ့တန်တဲ့အကျိုးရလာကိုခံစားရလိမ့်မယ်သို့တော့ခက်နေတာကအဲ့ဒါကြောင့်ဖြစ်လာတဲ့ဆင်းရဲတွေကိုတွေ့နေကြုံနေရပါလက်ကင်းနဲ့အဲ့ဒါကိုအပြစ်မမြင်နိုင်တဲ့အနေအထားဒါလေးကိုအရင်ကဥပ္ပတ်ကြည့်တာပါနော်ဒီဝိထုကြောင့်လေးကဒီဇလန်လေးကလူတိုင်းလူတို့ကြားဖို့ပြီးသားပါဟုတ်လားသို့တော်လည်းပဲစဉ်းစားသိကျင်တာလေးတစ်ခုကအဲ့ဒါပဲဒါကိုအကြောင်းပြုပြီးတော့ဒုက္ခဖြစ်နေတယ်လို့သို့တော်ဒါကိုပဲအပြစ်မမြင်နိုင်ဘူးဆိုတဲ့အနေအထားလေးဘောပေါ်ရတာလည်းဝိညာဉ်ကြောင့်လားဟုတ
်ပါဘူ
းအေးဒါကြောင့်ဒီမဟာဒုက္ခခန္ဓာသုတ္တမမြတ်စွာဘုရားကဒီကံကုန်ကိုအကြောင်းပြုပြီးတော့အမျိုးမျိုးသောမကောင်းမှုတွေကိုပြုကြလို့မင်းဆိုးရတာတွေကနေပြီးတော့အမျိုးမျိုးတံပေးကြတဲ့ဒုက္ခတွေရှိတယ်။တမလွန်လောကမှာလည်းပဲအလွန်ကြီးကျယ်တဲ့ဆင်းရဲဒုက္ခတွေစုနေနေရလို့ဆိုရမယ်။အပေလေးပုံပေါ်လည်းရောက်သွားနိုင်တယ်။ဒါတွေဟာသိနိုင်တဲ့မြင်နိုင်တဲ့ကာမကြောင့်ဖြစ်လာတဲ့အာတိနဝဆိုတဲ့အဖြစ်တွေပဲလို့မြတ်စွာဘုရားအဲ့ဒီမှာဟောတာ။ဟုတ်လား။ဒါကြောင့်ပြည်သက်ကောင်းတော်တို့ကာမနဲ့ပတ်သက်ပြီးတော့အချက်၃ချက်ထဲကနှစ်ချက်ပြီးသွားပြီလို့ဆိုရမယ်နော်။ကာမရဲ့တာယာဘွယ်ဆိုတာဘာလဲကာမရဲ့အပြစ်ဆိုတာဘာလဲကာမရဲ့တာယာဘွယ်ဆိုတာကတော့ကောင်းမြတ်တဲ့လူချင်းတွေရရှိတယ်ကာမကိုအာယုံနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာတဲ့သဘောချမ်းသာတဲ့သဘောကလေးဒါကာမရဲ့တာယာဘွယ်ပဲဒါပဲကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခကတော့ပြန်မပြောတော့ဘူးဆိုတော့ကပြောခဲ့တဲ့အစဉ်အတိုင်းလေးပဲမွေးဖွားလာတဲ့ကစပြီးတော့အမျိုးမျိုးရှာဖို့ကြိုးစားအထောက်အလုံးမပြည့်အလိုပြည့်တော့အမျိုးမျိုးသောဆင်းရဲဒုက္ခမကောင်းဖို့လုပ်ပြီးတော့နောက်ဆုံးအပေလေးပါသွားရသည့်အထိဘုသူရဲ့စနစ်လေးတို့မင်းရဲ့ကာမဂုဏ်ရဲ့စနစ်ပေါ့ဒါကြောင့်တရားမှုနဲ့အပြစ်နဲ့ချိန်ကြည့်မယ်ရှင်ဘယ်လိုမှနှိုင်းရှင်လို့မရဘူးဒါကြောင့်လည်းမြတ်စွာဘုရားကကာမဂုဏ်ဆိုတာဒါတော့ထက်မှတင်ထားတဲ့ပြည့်ရည်စဲနဲ့တူတယ်လို့ဟောတာပေါ့နအပတံကာမဘဟုဒုက္ခဘဟုပါယတကာမဆိုတာတာယာစရာလေးကနည်းနည်းလေးနော်အပြစ်တွေတာလည်းများတယ်ဆင်းရဲတွေတာလည်းပင်မမှုတွေတာလည်းများတယ်လို့မြတ်စွာဘုရားဟောတာဒါကြောင့်ကာမမှာတာယာပဲလုံးဝမရှိဘူးလို့တော့မြတ်စွာဘုရားမပြောဘူးရှိတော့ရှိတယ်သို့တော့နည်းနည်းလေးပါဆုလို့တော့ကဒီနည်းနည်းလေးတော့ချမ်းသာအတွက်အများကြီးသောဆင်းရဲကိုခံစားရမယ်ဆိုရင်မတန်ဘူးဆိုတဲ့အဓိပ္ပာယ်ကိုနားလည်စေချင်တာပါဟုတ်ရလားဒီဒါကြောင့်မိတ္တကောင်းတို့အောင်လို့ကာမရဲ့တာယာဘွယ်ပါလဲသိပြီကာမရဲ့အပြစ်ဆိုတာပါလဲသိပြီပေါ့ဒါနဲ့ကာမကနေထွတ်မြောက်အောင်အဲ့ဒီဒုက္ခတွေကနေလွတ်မြောက်အောင်ဘယ်လိုလုပ်ရမလဲကာမမှထွတ်မြောက်ရသည်ပါလဲဆိုတဲ့မိမအဲ့ဒါကိုကြားတော့မြတ်စွာဘုရားဘယ်လိုဟောတာလဲဆိုတော့ယဟန်တို့တဲ့ကာမမှထွတ်မြောက်ရဆိုတာအဲ့ဒီကာမရဲ့ပုံမှာလူချင်းတဲ့သဘောမမိုးတဲ့သဘောကိုကင်းအောင်ပြောက်အောင်ဖယ်နိုင်ရှားနိုင်တဲ့အနေအထားကိုဒါကာမရဲ့ထွတ်မြောက်ရကာမမှထွတ်မြောက်ရလို့ဆိုရမယ်တဲ့။နော်ကာမရဲ့ပုံမှာလူချင်းဆွေးနွေးတဲ့တဏှာလိုဘကိုဖယ်ရှားနိုင်ခြင်းဖယ်ခွာနိုင်ခြင်းတမဲ့မောမှုကိုဖယ်ဖြောင်းနိုင်ခြင်းအဲ့ဒီအနေအထားတွေဒီပါလို့ကာမကထွတ်မြောက်ရ။ဒါကြောင့်ပြည့်စုံပေါင်းတဲ့ဘောင်းတို့ကာမကိုဆွေးနွေးနေတဲ့မြတ်ကာမကမထွတ်မြောက်နိုင်ဘူး။ကာမကမထွက်မြောက်နိုင်လေးလေးမြကာမကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကလည်းတွေ့နေရဥမာပဲကြုံနေရဥမာပဲရွရွလေးနော်အေးကာမကနေထွက်မြောက်ခြင်းလေဆိုလို့ရှိရင်ကာမပုံမှာตายရတဲ့တွေ့တာနဲ့မက်မိုးတဲ့သဘောကိုကင်းအောင်နေအောင်ပြတ်အောင်လိုရမယ်ပေါ့နေအောင်ဆိုတာကလျှော့ပြောတာပါဟုတ်ရဲ့လားဒါကြောင့်မိသက်ပေါင်းတော်အောင်လို့ဒါကိုဆွမ်းနှံနေပဲဆိုရင်တော့ဒါနဲ့ပတ်သက်တဲ့ဆင်းရဲဒုက္ခကိုတွေ့ရမှာပဲဒါကိုမဆွမ်းနှံလို့ဆိုရင်တော့ဒါနဲ့ပတ်သက်တဲ့ဆင်းရဲဒုက္ခတွေ့ကြအောင်မရှိဘူးခုတကယ်မလို့ဦးဇင်းတို့နေတူဝါတွေ့နေရတယ်ဆိုရင်ရတာတွေပူလောင်ရတာတွေဆင်းရဲတာတွေနော်ဒါတွေအကုန်လုံးဟာဒီကာမနဲ့ပတ်သက်ပြီးတော့ဖြစ်ကြရတယ်ကိစ္စတွေကြီးပဲလို့ပြောမယ်ဆိုရင်ကိုလွဲမလားလွဲရောနော်ဒါလည်းဘာကြောင့်လဲဆိုတော့ဒါရက်ပုံပေါ်ဒီကာမတို့ဦးဇင်းတို့တွေကဆွဲလန်းဖို့မမောဖို့မကင်းရဘူးပေါ့ဒါကြောင့်ကာမရထွတ်မြောက်ရတယ်ဘာလဲဆိုတဲ့မိကုန်းရဲ့အဖြေလဲသိသွားကြပြီးလို့ဆိုရမယ်ပေါ့ကာမရဲ့အပေါ်မှာဆွေးလန်းတဲ့မေမောတဲ့သဘောကိုဖယ်ရှားရမယ်ဆိုတဲ့အနေအထားဒါကာမနဲ့ပတ်သက်ပြီးတော့အချက်သုံးချက်ပြည်လည်သွားပြီပေါ့နော်နောက်ဒုတိယဥစဉ်တို့ဆက်ပြီးတော့ပြောမှာကဘာလို့မြတ်စွာဘုရားဟောတာကဘာလို့ယုတ်တရားရဲ့တာယာကိုယုတ်တရားရဲ့အပြစ်ယုတ်တရားကထွက်မြောက်မှုနော်အဲ့ဒီအချက်သုံးချက်ကိုကျတော့မြတ်စွာဘုရားဘယ်လိုဟောတာလို့ဉာဏ်လို့တဲ့ယုတ်တာယာဝေအတ္တာဆိုတာဘာကိုပြောတာလို့ဟောဒီယုတ်ခန္ဓာကိုကြီးကိုအဓိကထားပြီးတော့ပြောမှာနော်ဒီယုတ်ခန္ဓာကိုကြီးရဲ့တာယာဝေဆိုတာဘာကိုပြောတာလို့ဥပမာအဖြစ်တဲ့နော်အ အရမမြင်လို့မနေလို့တော့မပိရင်လို့မဝါလို့မဖြူလို့မမဲလို့နော်15နှစ်ရွယ်16နှစ်ရွယ်အမျိုးသမီးလေးတယောက်ဒါမျိုးဆိုဗျာဟောထားပုံလေးအတိအကျပါပဲနော်မမြင်လို့မနေလို့မဝါလို့မပိရင်လို့မဖြူလို့မမဲလို့အသက်15နှစ်16နှစ်အရွယ်အလွန်မှလူပြူသေးတယ်နော်လှမှုပါဖို့အလုံးမပြည့်စုံတဲ့တင့်တယ်တဲ့အရွယ်ပေါ့အဲ့ဒီအရွယ်လေးဆိုရင်များသောအားဖြင့်ကြည်ကောင်းရှုကောင်းတဲ့အနေအထားကြီးပါပဲဟုတ်တယ်မဟုတ်လားအေးအဲ့ဒီအနေအထားလေးမှာရုပ်ရည်တင့်တယ်မှုဒါအစွမ်းကုန်မေးလို့ဆိုရမယ့်အနေအထားမျိုးကိုမြတ်စွာဘုရားပြောတာအဲ့ဒီတင့်တယ်မှုဆိုတာရှိတယ်ပေါ့အဲ့ဒီတင့်တယ်မှုလှပမှုကိုအကျုံးပြုပြီးတော့မြင်ရတဲ့အခါမှာဒါကမှမဟုတ်ဦးလေးရဲ့စိတ်ထဲမှာဝမ်းမြောက်တဲ့သဘောချမ်းသာတဲ့သဘောဆိုတာဖြစ်တယ်နော်စဉ်းစားကြည့်နော်ကိုယ်ကိုယ်တိုင်ခံစားကြည့်နော်မခံစားခဲ့ဘူးလားခံစားခဲ့တယ်။နောက်အဲ့ဒီလိုလှတဲ့ပါတဲ့အရွယ်ရဲ့လူပြူခြင်းနဲ့ပြည့်စုံတဲ့အနေထားမျိုးကိုမြင်ရတဲ့အခါမှာစိတ်ထဲမှာဝမ်းသာတဲ့သဘောကြည်ကောင်းတယ်ဆိုတော့ချမ်းသာတဲ့သဘောလေးကမပါဘူးလားပါတယ်။အေးအဲ့ဒီရုပ်ရည်တင့်တယ်မှုကိုကြည့်ပြီးတော့ဝမ်းသာတဲ့သဘောတင့်တယ်တဲ့သဘောအဲ့ဒီရုပ်ကလေးကိုအစိုးပြုပြီးတော့ဖြစ်လာတဲ့ဒီသဘောပါလေးဒီဝမ်းသာတဲ့သဘောချမ်းသာတဲ့သဘောလေးအဲ့ဒါကဘာလို့ဆိုရင်ရုပ်တရားတို့ရဲ့တာယာဘွေပဲတဲ့ကျွမ်းပါတဲ့အနေအထားကိုပြောတာမဟုတ်ဘူးနော်။ကျွမ်းပါတဲ့အနေအထားကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့စိတ်ရဲ့ဝမ်းသာခြင်းချမ်းသာခြင်းကိုပြောနေတာ။သုံးပေါက်လာဦးမလို့လား။ဒါပေမဲ့အဲ့ဒီဝမ်းသာခြင်းချမ်းသာခြင်းဆိုတာလည်းအဲ့ဒီလှပတဲ့ရုပ်ရည်နဲ့ကင်းပြီးတော့အဲ့ဒီအချိန်မှာဖြစ်နေတာတော့မဟုတ်ဘူး။သုံးပေါက်လား။ဒီဒါကြောင့်ရုပ်ရည်တာယာဝေအတ္တလားဆိုတာဘာလို့ဒါပဲတဲ့။မများဘူးသူချက်တော့လည်းမများဘူးနော်။ဒါရုပ်ခန္ဓာရဲ့တာယာဝေဒါပဲ။ပြန်ဒါနဲ့ရင်အဲ့ဒီရုပ်ခန္ဓာရဲ့အပြစ်အာရဏဝဆိုတာဘာလဲတဲ့။ဟုတ်သူကြတော့အจิตတဝန်ပြောရတယ်။ဘာကြောင့်အจิตတဝန်ပြောတာလဲဆိုတော့ပြောလို့မကုန်နိုင်တော့အောင်ရုပ်တရားရဲ့အဖြစ်တရားများတယ်ပေါ့။ရုပ်တရားရဲ့တာယာဘောကတော့များများပြောကြရမှာမရှိဘူး။တော့အဲ့ဒီအတင့်တယ်လို့အနေထားကိုအကြောင်းပြုပြီးတော့စိတ်ထဲမှာတာယာလေးကြည်မှုလေးဝမ်းသာလေးဒါပါပဲဒီလောက်ပါပဲ။နော်။ဒါပေမဲ့အဲ့ဒီတာယာဘောလေးကိုအကြောင်းပြုပြီးတော့ဒါကိုမမောပြီးတော့မစုံနိုင်တဲ့အဖြစ်အနာစာတွေကိုရှင်းဆိုင်ရတာကတော့သဘာဝပေါ့။ဟုတ်ရလားအဲ့မှာရုပ်တရားရဲ့အဖြစ်ကိုကြတော့မြတ်စွာဘုရားဘယ်လိုပြောထားတယ်ဆိုတော့ရားလို့တဲ့ကိုင်ဆုံးဆုံးကပြောခဲ့တဲ့အဲ့ဒီအမျိုးသမီးလေးဟောတဖြည်းဖြည်းနဲ့ကားလေဆိုတာအသက်ကြီးလာပြီဘောကမနေရလို့အသက်ကြီးလာပြီဟော80ကျော်90အရွယ်ရောက်လာပြီဒါမြတ်စွာဘုရားအများကြီးကြိုပြီးတော့ပြောလိုက်တဲ့သဘောပါပဲအဲ့လိုရောက်လာပြီဆိုတာဖြစ်တော့ဘွားတွေလည်းမရှိတော့ဘူးဘွားတွေအကုန်ကျိုးသွားတော့ပါးတွေကလည်းအကုန်လုံးခွတ်ပြီးတော့ဝင်သွားပြီနှခမ်းကလည်းထဲထဲကိုခွတ်ပြီးတော့ဝင်သွားပြီဟုတ်လားမျက်လုံးတွေကလည်းအကုန်လုံးဝေးနေပြီ၊ပြီးနေပြီ၊မျက်နှာပေါ်မှာအရေးချောင်းတွေကလည်းအကုန်လုံးတင်းနေပြီ။ဆရင်ကလည်းပဲအကုန်လုံးကျွတ်နေပြီ။ရှိရင်လည်းနည်းနည်းပဲရှိပဲ။ရှိတဲ့ဆရင်ကလည်းအဖြူကြီးဖြစ်နေလိမ့်မယ်။ဟုတ်လား။ခါကလည်းပဲကုန်းနေပြီ။နာနာကလည်းပဲတိတ်ပြီးမကြားတော့ဘူး။အကြောပြိုင်ပြိုင်ထပ်ပြီးတော့မြင့်ပြူမြင့်ပဲဆွေးနေတဲ့ခန္ဓာကိုယ်ဖြင့်တုံတုံခိုက်ခိုက်သွားလာနေတဲ့အနေအထားမျိုးပေတပေါင်းတော်ဝန်တို့ဦးရှင်တို့မြင်ဖို့ပါလေ။ဟုတ်လား။ကံကောင်းရင်ကိုယ်လည်းပဲအဲ့ဒီအနေထားတော့ရအောင်မင်းပေါ့ဒါကံကောင်းမှရောက်မှာနော်ဒါတောင်ကံကောင်းမှရောက်မှာနော်အေးအဲ့ဒီလိုအနေအထားမျိုးမှာသို့တော်တော်မှပြောခဲ့တယ်မှတ်ပါတယ်ဆိုတာလေတင့်တယ်လေဆိုတာလေမရှိတော့ပါဘူးတဲ့ကုန်ခဲ့ပြီခံခဲ့ပြီပျောက်ခဲ့ပြီအဲ့ဒီအနေထားပါလဲလို့မင်းရုပ်တရားရဲ့အဲ့ဒါအဖြစ်ပါပဲတဲ့ဘယ်သူမှဖန်တီးလိုက်တာမဟုတ်ဘူးဒါတော့သူတဘာဝတိုင်းသူလမ်းတင်သူလျှောက်သွားတာဒီရုပ်တရားကဟုတ်လားဒါကြောင့်ပိဋကပေါ့ကတော့ခုပြောနေတာတွေမှာဘာမှစမ်းကြည့်တာတွေမပါဘူးလောကရဲ့ဖြစ်စဉ်ဘဝရဲ့ဖြစ်စဉ်ကိုယူယူလေးမျက်စွာပဲကြောသွားတာဘာမှမသိနိုင်တော့အောင်နည်းနည်းရဲ့ကိစ္စလည်းမပါသေးဘူးလို့ထင်ပါတယ်ဒါပေမဲ့ခက်တာတစ်ခုကမစင်းလာမိတဲ့အချက်မစင်ခြင်းမိတဲ့အချက်တစ်ခုကတော့တော်တော်ခက်မယ်လို့ထင်တယ်နော်အေးဒါကြောင့်ပြည့်တော်ဘုရားတို့ခုမှပြောလိုက်တယ်အဲ့ဒီအဆုံးဆုံးကပြောခဲ့တဲ့အမျိုးသမီးအသက်80ကျော်90ရောက်လာပြီဆိုတော့အဲ့လိုအမျိုးမျိုးပူခြင်းတရားကိုခံစားပြီးတော့တုံတုံခိုက်ခိုက်နေပေါ်လာနေတဲ့အနေအထားမျိုးတောင်းဖို့တောင်းဝေးကိုအဖို့ပြုတ်ပြီးတော့ရသော်ပြန်တော့အသေးစိတ်ပြောတာချို့ရတယ်အလုံးမသဘောကျတဲ့အကောင်းဘုဒေသနာတွေအဲ့လိုနဲ့ဟောဘာဖြစ်လာလို့နောက်ဆုံးတော့ဒီခန္ဓာကိုယ်ကြီးရဲ့သဘောဝအလုံးဆိုတာအဲ့ရတဲ့မှာလဲရမှာပဲ90ကျုံးလာပြီဆိုတော့များသောအားဖြင့်အိပ်ပြီးတော့ပဲနေခြင်းနေတော့တာပဲကိုယ်ရင်းမှာပဲတော့ရရှိတယ်အသက်80နဲ့90ရင်းရောက်ပြီပေါ့များသောအားဖြင့်သူ့ရဲ့ဘဝမှာမလုပ်ဘူးဒီချိန်မှာမလုပ်ဘူးဆိုများသောအားဖြင့်အိပ်ပင်နေတာပဲများတယ်ပြီးတော့သွားမယ်လာမယ်ပြောမယ်ဆိုရင်နည်းနည်းပင်မလာလားဆိုတော့အလိုလိုပဲတာကတော့အိပ်ပင်နေတာများအခုတွေကျိုးလာပြီဆိုတော့ကောင်းတာကဘာမှတိတ်ပြီးတော့မရှိတော့မရှိတဲ့အခါကျတော့နာမယ်ကျင်မယ်ပေရာတွေရောမကောင်းတယ်ဆိုတော့တိတ်ပြီးတော့မရှိတော့သူများထူမထားရမယ့်အနေအထား နောက်ဆုံးယောဂနှိစ္စပြီးတော့ကိုယ့်ရဲ့ကျင်ကြီးကျင်ငယ်တွေလူလေပြီးတော့စိတ်နှင်းရဲ့နေရတဲ့အနေအထားမျိုးဆိုတာကိုလည်းပဲကြုံရလိမ့်မယ်တွေ့ရလိမ့်မယ်အဲ့ဒါမှပါလဲဆိုရင်ဒီရုပ်ရဲ့အပြစ်ပဲတဲ့ဒါဘယ်သူမှမဖန်တီးလိုက်တာမဟုတ်သူတူဖန်တီးလိုက်တာပဲသူ့အကြောင်းလေးဟာပဲဒါသူလမ်းစဉ်သူလျှောက်တာပေါ့နော်အဲ့လိုနဲ့ဟောကိုရင်းကိုပြောတယ်နာရင်းကိုပြောတယ်ပြီးရင်ဘာဖြစ်တယ်ဆိုတော့သူ့သဘာဝတိုင်းဆက်သွားမယ်ဆိုရင်တည်ဖို့ပေါ့ပျက်စီးမယ်ပျက်စီးပြီးပျက်စီးမယ်နော်အသက်ဆိုတဲ့ဇီဝိတရင်ဥဒ္ဓမာဆိုတဲ့ဟုတ်လားဒီကိုမွေရင်ဟုတ်လားပြီးတော့ဝိညာဉ်ဆိုတဲ့ဒီတိစိရင်နော်ဒီသုံးမျိုးကင်းသွားပြီဆိုရင်ဒီခန္ဓာကိုယ်ကြီးဟာမပြတ်သွားပြီတော့နော်အမျိုးမျိုးဒါပေါက်ပြန်လာတော့ပဲရှင်းသန်းနေတဲ့အချိန်မှာပေါက်ပြန်နေဆိုတာလေဒီသုံးမျိုးကင်းသွားပြီဆိုတဲ့အချိန်မှာပေါက်ပြန်ပုံကအလွန်မှထင်ရှားလာတယ်ပေါ့ရုပ်ရဲ့သဘောဟုတ်လားအဲ့တော့ဘာဖြစ်လာလို့ဆိုတော့ရောင်းလာပဲဆိုတော့ဘလောက်ပဲပိန်းနေပိန်းနေနော်လေမှုတ်ထားတဲ့တည်ရင်အိတ်လို့ရောင်းလာပဲအဲ့လိုရောင်းလာတဲ့အခါမှာအယောင်မျိုးမျိုးဆက်ပြီးတော့ကြောင်းမယ်ဖြူချင်းဖြူမယ်မဲချင်းမဲမယ်ကွက်ချင်းကွက်မယ်ဟုတ်လားအဲ့လိုနဲ့ဒါတွေးတို့ကြီးတို့အုပ်ကြီးတို့ဘာတို့ဖက်ဆရာရှိတဲ့ဒေါ်လာတွေကနေပြီးတော့ထွက်လာမယ်ပေါ့လူတယောက်တည်ပြီးပြီဆိုလို့ရှိရင်ဒါကတော့ကြီးမှတည်မှပုတ်တာတော့မဟုတ်ပါဘူးငယ်ဆုံးတည်လည်းပဲဒီလိုအနေထားကိုရောက်သွားပါပဲဒုတိယပြီးပြီးတဲ့နောက်မှာဘာမှမပြုတ်ပြင်မဲနဲ့သူ့သဘာဝတိုင်းဒီတိုင်းဒီထားကြည့်လိုက်ဘလို့ဖြစ်လာမလို့ယူတရားကသူကဘလို့သဘာဝရှိပါတယ်ဆိုတာကိုဘလို့ပြောပြလာမလဲစိတ်ဝင်စားလည်းမကောင်းဘူးလားဒါကိုအကြောင်းကိုပြောနေတာပဲဒါပေမဲ့ဒီခေတ်ကတော့ဦးဇင်းတို့တည်ပြီးဆိုလို့ရှိရင်ရေခဲလိုက်ထဲထားမယ်ပြီးရင်ပြီးပြုတ်တဲ့ထည့်လိုက်မယ်ဆိုတော့ဒီအနေထားတွေကတိတ်ပြီးတော့လူတွေကမစင်စားမိကြဘူးပေါ့ရှင်းတော့ကတော့တည်ပြီးဆိုလို့ရှိရင်အဝတ်နဲ့ပတ်ပြီးတော့တင်းရန်ကုန်းကိုသွားပြီးတော့ပြစ်ထားတယ်လို့ဆိုတယ်ဒါကတော့အိန္ဒိယရဲ့ယဉ်ကျေးမှုကတော့အဲ့လိုအများဆုံးဖြစ်ရမှတူပါရဲ့ဦးဇင်းတို့ခေတ်ကတော့ဦးဇင်းတို့ရဲ့ယွာရဲ့ဟိုးအနောက်ဝင်းလန်တီခေါင်းနဲ့မင်းကင်းတို့ဘာတို့တော်လေးမှာဟိုနေကြတဲ့ယွာလေးရှိတယ်။လူတယောက်ပြေးပြီဆိုလို့ရှိရင်ဘာလို့တောင်းလို့ဆိုတော့တက်သားကိုခေါင်းကြီးထွင်းပြီးတော့အဲ့ဒီတွေကိုထည့်ပြီးတော့ဟိုးတစ်တဲ့အမြင့်ကြီးပေါ်ကိုတက်ပြီးတော့တင်တာ။အဝေးကိုသွားပြီးတော့အလုံးလုံးနေကြတဲ့သားတွေတပီးတွေကလက်နဲ့ချီပြီးတော့ပြန်လာတာဆိုတော့တစ်ဖြုတ်ရှိတာကိုအဲ့ဒါပြေးပြီဆိုရင်အဲ့တိုင်ပြစ်ထားတာပဲ။အဲ့ဒါလက်နဲ့ချီပြီးတော့ပြစ်ထားတာ။ပြီးတော့မှအဲ့ဒါချပြီးတော့မီးရှို့လာတယ်ဘာလို့ရှိရလဲ။အဲ့ဒါဘေးတဲ့ကောင်းတူအောင်လို့ဘလူးဆစ်ဖြစ်လာမလို့ဆိုတာကိုမျက်စွာပြန်လာအသိစိတ်ပြောတာပါ။တော့ရောင်းလာမယ်၊ပုတ်ရည်တွေကျလာမယ်၊အယောင်မျိုးမျိုးပြောင်းမယ်။အဲ့ဒီလိုနဲ့ဘာဖြစ်သွားလို့ဆိုတော့ဒီတိုင်းထားကြည့်ရင်ဘာဆက်ဖြစ်မလို့။ဘိုးကောင်၊ဘွားကောင်တွေကစားတော့ပြင်မှာပေါ့။နပရပတ္တခန္ဓာကိုယ်ဆိုတာသူတော်ဘာရဲ့အစာဖြစ်တယ်လို့မျက်စွာပြန်ဟောတာလား။ခန္ဓာကိုယ်ဆိုတာသူတော်ဘာရဲ့အစာတဲ့ဒီတိုင်းဖြစ်တာ။နော်ဒါတွေကဘာလဲလို့မေးရင်ဒကာမတို့ဦးရင်တို့ဖြစ်ရဖြစ်စဉ်တဘာဝတရားတွေတနည်းအားဖြင့်ကိုယ့်ရဲ့ခေါင်းထဲမှာတိတ်ပြီးတော့မထည့်ဖြစ်တဲ့ကိုယ်အကြောင်းမင်းပေါ့ဒါကိုစဉ်းစားမဲ့စဉ်းနေမဲ့ဆိုရင်ဘဝရဲ့ပုံမှာခန္ဓာရဲ့ပုံမှာရှင်လန်းမှုကိုရှော့ချနိုင်တာကတော့အမှန်ပဲဟုတ်တယ်မဟုတ်လားရှင်လန်းမှုရော့တော်တဲ့အမြန်တက်တာတော့ရမယ်ဆိုတာလည်းအမှန်ပဲနော်အဲ့ဒါမျိုးဆိုပါကအဲ့ဒီမှာပါဆက်ဟောလို့ဆိုတော့ဘိုးဘွားဘွားတွေကစားမယ်ကိုယ်တွေနောက်တွေကစားမယ်ကြီးတွေမတွေကဒိုးမယ်စိတ်မယ်အမည်ကြီးကိုပြစ်ထားတော့ခွေးတွေပါလေလာပြီးတော့စားကြမယ်ပေါ့အဲ့လိုစားရင်ဘာပဲကြံလို့ဆိုတော့အသွာအသားအသွေးဖြင့်လိမ့်ကြံပြီးတော့အကျိုးတွေနဲ့ဖွဲ့ရှက်ပြီးတော့အယူအယူချင်းဆက်နေတဲ့အပတ်အယူကလေးတွေနဲ့တွင်းနေတဲ့အပတ်ပုံမပြတ်တဲ့အယူအယူကြံပဲပေါ့အစင်းရင်ဟောတာမျက်စောပြေစိတ်ရှိလေးရှိဟောတာဒါရီယံပိတ်တော့ပေါ့တော့လို့စဉ်းစားရင်အများကြီးကုသကောင်းမှုဖြစ်ပါတယ်တဘာဝတရားရဲ့အကြောင်းကိုအမှန်တိုင်းသိရတာစိတ်နှလုံးကိုငြိမ်းချမ်းစေတယ်အတိရုညာမျိုးကိုရဖို့အတွက်အများကြီးအထောက်အကူပြုရဲပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့ဘာဆက်ဖြစ်လို့အသားအသေးပဲကြံတယ်အသားအသေးနဲ့လိမ့်ကြံပြီးတော့အကျိုးနဲ့ဖွဲ့ရှက်ပြီးတော့အရွတ်နဲ့ဆက်တာလည်းအယိုးစုပုံမပြတ်သေးဘူးနောက်သွားနဲ့ဝင်းဝင်းရှိနေမယ်မျက်ကွင်းနဲ့ဟောက်ပဲနံရိုးနဲ့ကြေးကြေးရှိနေမယ်ပေါ့မျက်စိနဲ့မြင်အောင်ကြည့်ပေါ့ကြည့်တဲ့အခါမှာဒုက္ခနာကိုလည်းနှိုင်းရှင်ပြီးတော့ကြည့်ပေါ့ဒါပစုရဲ့တဘာဝကိုပြောနေတာကိုဒီမရဲ့တဘာဝကိုပြောနေတာမရဲ့တဘာဝကိုငါအမှန်တိုင်းကြည့်ရမှာသိရမှာဆိုတဲ့အနေထားနဲ့နားထောင်ရပါဟုတ်ရဲ့လားအဲ့လိုနဲ့ပါဆက်ဖြစ်လာလို့ဆိုတော့အသားမရှိတော့ဘူးအသွေးပဲလိမ့်ကျန်ပြီးတော့အကျောနဲ့ဆက်ဆက်ပြီးတော့အရွတ်နဲ့တွဲနေတဲ့ပုံမပြတ်သေးတဲ့အယိုးစုဖြစ်ဖို့တခါပြောင်းသွားမယ်အသားကစားရရှိတဲ့အပေါ်မှာစားသွားမှာကိုဟုတ်လားအဲ့လိုနဲ့နောက်တော့ပါဆိုအသားအသွေးပါချက်ပြီးတော့အကျောနဲ့ဆက်နေသေးတဲ့အရွတ်နဲ့တွဲနေသေးတဲ့ပုံမပြတ်တဲ့အယိုးစုတွေရှိနေမယ်ပေါ့ဟုတ်လားရှိနေမယ်ပြီးရင်ပါဖြစ်လာလို့အကျောတွေပြတ်သွားမယ်အယုတ်တွေလည်းပဲပြတ်တောက်သွားမယ်စားတယ်ရှိတဲ့ကောင်ကစားမယ်ဒီလိုနဲ့ဆွေးပြီးတော့ပြတ်သွားတော့အယိုးတွေကဝဏမလည်းယုတ်ဒီနာမခြေတော်ယုတ်နာမဥပေါင်းမူယုတ်အမျိုးမျိုးပုံတွေဟုတ်လားရောက်ချင်တဲ့နေရာကိုရောက်ပြီးတော့ဆုကျင်တဲ့နေရာမှာဆုမိနေပုံကိုယ်တွေကတကယ်ချီသွားမယ်ပေါ့ဟုတ်လားဒီ အဲ့ဒီအယူအဆကိုတွေ့တဲ့အခါကျတော့စိတ်ထဲမှာဘလို့ခံစားရတော့ဒါစဉ်းစားနော်အဲ့ဒီလိုနဲ့ဦးကြီးတို့ဘာဖြစ်လာလဲဆိုတော့ဒီအယူတွေကရာသီဥတုတံကိုခံရတဲ့အကြောင်းဖွေးဖွေးဖြူသွားမယ်ပေါ့နောက်ကျတော့အဲ့ဒီအယူတွေကနှစ်နှစ်ချီပြီးတော့ကြားလာပြီဆိုတော့ဆွေးသွားမယ်မြေသွားမယ်ကန်လိုက်လို့ရှိရင်ဘွားပြီးတော့ကြည်ချသွားမယ်ပေါ့ဘာလဲတာတသက်လုံးမှာတသံရလုံးမှာမာမာမာမာရှုပြီးတော့ကိုကိုတိုင်ရှုလန်းခဲ့တဲ့အရာတစ်ခုရဲ့တဘာဝအမှန်ပေါ့ဟုတ်တယ်ဟုတ်တာအဲ့ဒါတွေကဘာလို့လို့ပြီးရုပ်တရားရဲ့အပြစ်ပဲတဲ့ဆိုတဲ့လူကပြောတဲ့တင့်တယ်နဲ့နှပ်ပါတယ်ဆိုတာတွေအဲ့ဒီအချိန်မှာဘာမှရှင်းအောင်ဒါရုပ်ရဲ့အာရဏဝကိုမျက်စောပြန်ကအသေးစိတ်အဲ့ဒီလိုခေါ်တာပါအဲ့လိုစဉ်းစားတိပ္ပဏနာတို့ထဲမှာဆိုရင်တော့နဝတိဝတိကာယပပလို့အဲ့လိုမျိုးခေါ်ရတာပေါ့ခန္ဓာကိုယ်ပြည့်စည်ပြီးတဲ့နောက်မှာဆက်ပြီးတော့ဖြစ်ပေါ်လာတဲ့အနေရထားဒါတွေကိုပြီးတဲ့ပေါ်တယ်ဟောလို့ဘုရားတို့တွေဟာနော်အေးဝံဓမ္မအေးဝံပါဠိအေးဝံအနတ္တိဒေါတိလို့စဉ်းစားရမယ်။ငါလည်းပဲဒီသဘောရှိတယ်။နော်ငါဟာဒီသဘောဝတရားကိုမလွန်ဆန်နိုင်ဘူး။ငါဒီလိုဖြစ်နေတယ်လို့ဒါစဉ်းစားရမယ်။နော်ဒါကြောင့်ပြည်သက်ကောင်းတို့ကောင်းတို့ဒီရုပ်ရဲ့အပြစ်ဆိုတာလည်းပဲသူတော်ဘာရဲ့ရုပ်ဆိုတာလည်းကိုယ့်ရဲ့ရုပ်ကိုပဲဒါစဉ်းစားရှင်းနေပြီးတော့ဟိုကြိုးစားအထုတ်လို့ဆိုရင်ပို့ပြီးတော့အကျိုးကျေးဇူးရှိမယ်ပေါ့ဟုတ်လား။အဲ့တော့ရုပ်ရဲ့တရားဝယ်ဆိုတာဘာလဲအခုပြောခဲ့ပြီ။ရုပ်ရဲ့အပြစ်ဆိုတာဘာလဲအခုပြောလိုက်ပြီပေါ့။ဒါနဲ့အဲ့ဒီယုတ်ကထုံညံ့မှုဆိုတာဘာကိုပြောတာလို့ဒီယုတ်ရဲ့ပုံမှာဆွေးနွမ်းတဲ့မက်မောတဲ့သဘောကိုဖေဖြောက်တဲ့အနေထားကိုပဲဒါယုတ်ရဲ့ယုတ်ကထုံညံ့မှုလို့ဆိုရတယ်တဲ့တဲ့တဲ့ပြောရရင်ယုတ်ရဲ့ပုံမှာဖြစ်နေတဲ့လောဘကိုဖယ်တဲ့သဘောပါပဲနော်အဲ့ဒါကတော့မြင်ယုတ်တရားကထုံညံ့မှုပဲယုတ်ပုံမှာဆွေးနွမ်းနေရင်ယုတ်နဲ့ပတ်သက်တဲ့ဒုက္ခခံစားရမယ်ဘယ်လိုမျိုးလဲဟုတ်လားယုတ်ပေါ်မှာမဆွေးလန်းမှုဆိုရင်တော့ယုတ်နဲ့ပတ်သက်တဲ့ဒုက္ခတွေမှာကိုယ်တို့မျိုးသွားမယ်ပေါ့နော်ဒါကတော့ယုတ်နဲ့ပတ်သက်ပြီးတော့ตายာဝင်အပြစ်ခမြောင်ရအောင်ဒါဦးကြီးတို့ဗာဆက်ပြီးတော့ပြောစရာချင်တယ်တော့ဝေဒနာနော်ဝေဒနာနဲ့ပတ်သက်ပြီးတော့ဝေဒနာရဲ့ตายာဝင်ဝေဒနာရဲ့အပြစ်ဝေဒနာကခမြောင်မှုဒီဝေဒနာဆိုတဲ့ခံစားချက်ကလည်းပဲဒီကရမတော့ဦးကြီးတို့တို့ဒီလုံမှနားလေသိတဲ့တရားတစ်ခုပေါ့ကိုယ့်ရဲ့တဏ္ဍာမှာအာယုန်နေတဲ့ဒေါ်လာတွေနဲ့တိုက်တိုက်တိုက်တိုက်ချမ်းသာတဲ့သူမဟုတ်ရှင်ရဲ့သူမဟုတ်ချမ်းသာခြင်းဆင်းရဲခြင်းမထင်ရှားဘဲနဲ့အလေအလတ်လူလူရှုတဲ့ဥပိ္ပခာဆိုပြီးတော့ဝေဒနာ၃မျိုးအကြံဉာဏ်ဖြင့်နောက်တစ်မျိုးစီဖြစ်ဖြစ်ပြီးတော့မနေဘူးလားနေတယ်ဒီဝေဒနာနဲ့ပတ်သက်ပြီးတော့ပဲမှန်မှန်ကန်ကန်မသိကြလို့မမြင်ရလို့ဟုတ်လားချမ်းသာတဲ့ဝေဒနာနဲ့တွေ့ရင်ရာဂမှုတရားကိညာရတယ်ပေါ့ဆွေးနွမ်းမှုဖြစ်ကြရတယ်ရှင်ရဲ့ဝေဒနာနဲ့တွေ့လာတဲ့ကြုံလာတဲ့အခါမှာပဋိက္ခာလူတရားဆိုတဲ့ဒေါသဖြစ်ကြရတယ်ဒေါသကိညာရတယ်ပေါ့နော်ဥပိ္ပခာဝေဒနာနဲ့ပြည်လာတဲ့အခါမှာဘဝိဇာဒုတိယဆိုတဲ့မောဟတရားကြီးဖြစ်ကြရတာလောဘဒုက္ခမောဟဒီဝေဒနာတရားတွေကိုအချိန်ခံပြီးတော့ဖြစ်လာလို့ဆိုနိုင်မို့လားဆိုနိုင်တယ်ဒါကြောင့်ဝေဒနာနဲ့ပတ်သက်ပြီးတော့လည်းပဲပိဋကတော်တော်ဟောလို့ဦးဇင်းတို့တွေကအများကြီးသိထားနေတယ်ပေါ့ခုဒီသုဒ္ဓမာတော်မြတ်စွာဘုရားကဝေဒနာရဲ့တာယာဝေဝေဒနာရဲ့ဖြစ်ဝေဒနာကဖမြောက်ရဝေဒနာရဲ့တာယာဝေဆိုတာဘာကိုပြောလာလို့ဆိုရင်တဲ့ဒါအထုတ်ထိတ်ကိုမြတ်စွာဘုရားပြောလေသလားလို့ဒါကတော့ဦးဇင်းကစဉ်းစားကြည့်တာပေါ့ဘာဝနာတရားတစ်မျိုးမျိုးကိုကြိုးစားအထုတ်လို့နိဝရဏတရားတွေကင်းကွန်ပြီးတော့နံပါတ်1ပထမဇန်ကိုရတယ်တဲ့အဲ့လိုပထမဇန်ချမ်းသာကိုရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုဆင်းရဲဖို့လည်းမရှိဆိုဘူးသူတစ်ပါးကိုဆင်းရဲဖို့လည်းမရှိဆိုဘူးနော်အလုံးတိုင်းမှာဆင်းရဲခြင်းတဲ့သဘောကိုသူခံစားရတယ်ကာမချမ်းသာတဲ့အများကြီးတန်တဲ့ဇန်ချမ်းသာဒါပေမဲ့မြတ်စွာဘုရားဘာပြောလဲလို့ဆိုတော့ဝေဒနာတို့ရဲ့တာယာကိုလာဆင်းရဲမရှိခြင်းမျှတာဖြစ်တယ်လို့မဆိုရတဲ့မြတ်စွာဘုရားနော်ဒါပေမဲ့ဦးဇင်းတို့အဲ့ဒီဇန်တရားကိုရလို့ဆိုရင်ဒါအလွန်ချမ်းသာတယ်ပေါ့အဲ့ဒါကဘာလို့မမြင်ဝေဒနာရဲ့တာယာဝေပဲတဲ့ဒါလေးကိုတော့ပိဋကပေါင်းတော်တို့ဇာဝနာဝနေဦးမယ်ဆိုတော့ပြည်ပြည်ချာချာပတ်ရမယ်ပေါ့ဟုတ်လားအဲ့လိုပဲဦးဇင်းတို့ဆက်ပြီးတော့ကြိုးစားရင်ဒုတိယဇန်တတိယဇန်သုတ္တဇန်နော်ဇန်လေးပါဒါအကျဉ်းလေးလေးပဲဦးဇင်းကပြောတာပါအဲ့လိုဇန်ချမ်းသာကိုရတဲ့အခါဇန်ချမ်းသာကိုခံစားရတဲ့အခါမှာစိတ်ထဲမှာအလုံးမချမ်းသာတဲ့သဘောမိမိကိုယ်ကိုဆင်းရဲဖို့သူတော်ကိုဆင်းရဲဖို့ရှိဆိုတဲ့အပိုင်းဘာမှမရှိဘူးပေါ့ဟုတ်လားအေးဒါပေမဲ့လို့အဲ့ဒီဝေဒနာနဲ့ပတ်သက်ပြီးတော့ယသဝဘုရားကဝေဒနာရဲ့တာယာဝဲဆိုတာဆင်းရဲမရှိခြင်းမျှတာဖြစ်တယ်ဒါလေးကိုတော့ယသဝဘုရားကထပ်ထပ်ပြီးတော့ပြောထားတာတွေ့ရတယ်အဲ့ဒီကမှဒါဝေဒနာရဲ့တာယာဝဲပဲတဲ့ဒါဖြင့်ဝေဒနာရဲ့အပြစ်ဝေဒနာရဲ့အာရဏဝဆိုတာဘာကိုပြောတာလို့ဝေဒနာရဲ့အဖြစ်ကိုကျွန်တော်မျက်စောပြန်လာခြေသားတို့တဲ့ဝေဒနာရဲ့အဖြစ်ဆိုတာဒီဝေဒနာရဲ့ပျက်စီးသွားတဲ့သဘောမတည်မြဲတဲ့သဘောပေါ့အိဋ္ဌ မတည်မြဲတဲ့အတွက်ကြောင့်ဒီဝိညာဉ်အကောင်းဖို့ကိုဆိုတဲ့သဘောဒုက္ခဒီနေမှာဒုက္ခဝိညာဉ်ဆိုရင်တော့ဒုက္ခလေးကိုပဲထင်ရမှာပါဟုတ်ရဲ့လားဒီအဲ့လိုဝိညာဉ်ရဲ့အတိတ်ဆံမတည်မြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောဝိပရိနာမဓမ္မတမျိုးတမျိုးပြောင်းလဲပေါက်ပြန်သွားတဲ့သဘောဒီတရားဒီသဘောဝတရားမှာပါလို့ဆိုရင်ဝိညာဉ်ရဲ့အဖြစ်ပါပဲတဲ့အနေရှာဒုက္ခဝိပရိနာမဓမ္မဘယ်နှချက်တော့သုံးချက်အဲ့ဒါကဝိညာဉ်ရဲ့အဖြစ်ပဲ။ဘယ်ဝိညာဉ်ပဲဖြစ်လာဖြစ်လာဒီသုံးချက်ရှိနေတယ်။ခြံသာတယ်ဆိုတဲ့ဝိညာဉ်မှလည်းတည်မြဲနေတယ်ဆိုတာမရှိပါဘူး။ဟုတ်လား။မတည်မြဲတဲ့အတွက်ကြောင့်ထပ်ပြီးတော့ရအောင်ကြိုးစားရတယ်၊တည်ဆောက်ရတယ်၊အထောက်ရတယ်ဆိုတဲ့အပိုင်းသင်္ခါရဒုက္ခတွေတော့မရှိဘူးလား။ရှိတယ်။မပြည့်စုံတော့ဆိုရင်ရတယ်၊ပူပန်ရတယ်ဆိုတဲ့အပိုင်းတွေတော့မရှိဘူးလား။ရှိတယ်။ဟုတ်လား။ဒါကြောင့်ဝိညာဉ်ခံစားမှုတို့သည်အိဋ္ဌာမျိုးလားဖြစ်တယ်၊ဒုက္ခမျိုးလားဖြစ်တယ်။တမျိုးတမျိုးပြောင်းလဲပေါက်ပြတ်တဲ့အမျိုးသာဖြစ်တယ်လို့နားလည်မယ်ဆိုရင်ဒါဒီဝေဒနာရဲ့အာရဏဝကိုနားလည်နေတာလို့ဆိုနိုင်ဘူးလားဆိုနိုင်တယ်။ဒါဆိုတော့ဝေဒနာရဲ့ကာယဘွယ်ဆိုတာလည်းပြောခဲ့ပြီ။ခုဝေဒနာရဲ့အပြစ်ဆိုတာလည်းပြောခဲ့ပြီ။ဒါပြင်ဝေဒနာမှထွမြောက်ရဆိုတာဘာလဲဆိုတော့အဲဒီဝေဒနာရဲ့ပုံမှာဆွလန်းမမောမှုကိုဖယ်ဖြောက်ထားတဲ့သဘောကာမကထွမြောက်မှုမှာလည်းပဲကာမရဲ့ပုံမှာထွမြောက်ကာမရဲ့ပုံမှာဒုတ္တမေမောမှုကိုဖယ်ဖြောက်ထားတဲ့သဘောလို့ပြောရမယ်နော်ယုတ်တရားရဲ့ထွမြောက်မှုယုတ်တရားမှာထွမြောက်မှုဆိုတာလည်းပဲယုတ်တရားရဲ့ပုံမှာဆွလန်းမေမောမှုကိုဖယ်ဖြောက်ထားတဲ့သဘောလို့ပြောရမယ်နော်ခုဝေဒနာမှာထွမြောက်မှုဆိုတာကြတော့ပဲအဲ့လိုပဲမပြောဘူးလားဝေဒနာရဲ့ပုံမှာဆွလန်းမေမောမှုကိုဖယ်ခွာထားတဲ့သဘောဖယ်ဖြောက်ထားတဲ့သဘောဒါကြောင့်မိတဲ့ကောင်းတယ်ကောင်းလို့ဒီကာမတရားယုတ်တရားဝေဒနာတရားတို့ရဲ့တာယာဘွယ်အဖြစ်ထွမြောက်လာဒါတွေကိုသိရမယ်နားလည်ရမယ်ပေါ့ဒါတွေကိုမသိဘူးနားလည်ဘူးဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ဒီတရားတွေနဲ့ပတ်သက်ပြီးတော့နော်ကျွန်းချင်းချင်းသိလာတဲ့အနေအထားမျိုးသူများကလည်းသိအောင်ပိုင်းခြားပြီးတော့သိအောင်ကြိုးစားအားထုတ်ဖို့အတွက်ညွှန်ပြနိုင်တဲ့အနေအထားမျိုးလောကမှာရှိနိုင်ဘူးတဲ့မြတ်စွာဘုရားဟုတ်လားဒီလိုတာယာဘွယ်ဒီအဖြစ်တွေထွမြောက်ရတယ်လို့နားလည်ထားမှကိုယ်ကိုယ်တိုင်လည်းသိမယ်သူတို့ကလည်းဟိုဒီတရားတွေကလည်းထွမြောက်မှုရှိအောင်တိုက်တွန်းနိုင်တဲ့အနေအထားသင်ပြနိုင်တဲ့အနေအထားမျိုးကိုရှားနိုင်မယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားကသာသနာ့မြတ်ပအယူဝါဒရှိကြတဲ့ပုဂ္ဂိုလ်တွေကသင်တို့ကိုနော်သင်တို့ရဲ့ဆရာယဟန်ဝရမကလည်းပဲကာမကနေဖွင့်ပြောရဟောနေတို့လည်းပဲကာမကထွင့်ပြောရဟောတာပါပဲသင်တို့ရဲ့ဆရာယဟန်ဝရမကယုတ်တရားကထွင့်ပြောရဟောနေတို့လည်းပဲယုတ်တရားကထွင့်ပြောရဟောတာပါပဲသင်တို့ရဲ့ဆရာယဟန်ဝရမကဝေဒနာကထွင့်ပြောရဟောတယ်တို့လည်းပဲဝေဒနာမှထွင့်ပြောရဟောတာပါပဲဘာမှမထူးပါဘူးလို့ပြောလာခဲ့ရင်ဒါကိုမေးရမယ်ဟုတ်လားအခုမြတ်စွာဘုရားကမင်းလာရင်လည်းဖြည့်နိုင်အောင်ဒါသဗ္ဗယုတ္တဉာဏ်နဲ့အသေးစိတ်ပေါ်ထားဟုတ်လားခေါ်ထားတယ်။ဒါကြောင့်ပိဋကတော်တော်ကတော့ဒီတုတ်တံကိုနားရတဲ့အခါမှာကာမရဲ့၊ယုတ်တရားရဲ့၊ဝေဒနာဆိုတဲ့ခံစားချက်ဒီတရားသုံးမျိုးတို့ရဲ့တာယာဝေကိုလည်းသိရတယ်၊အဖြစ်ကိုလည်းသိရတယ်၊ထွက်ပြောင်းရာကိုလည်းသိရတယ်။အဲ့လိုဆိုလို့ရှိရင်ဒီတရားတွေကနေထွက်ပြောင်းအောင်ဘယ်လိုကြိုးစားမလဲဆိုတဲ့အပိုင်းလေးဒါလေးကိုအရှင်တို့နောက်ဆက်တွဲအနေနဲ့ဒီကုန်းချုပ်ပြောချင်ပါတယ်ဟုတ်လားတကယ်တကယ်စဉ်းစားကြည့်မယ်ဆိုရင်ကာမရောယုတ်တရားရောဝေဒနာတရားရောဒုက္ခသစ္စာလို့ဆိုရမယ်ဟုတ်လားအေးဆင်းရဲတဲ့တရားများလားဖြစ်တယ်ပေါ့ဟုတ်လားအေးဒီဆင်းရဲတဲ့ဒုက္ခကလွတ်မြောက်ခြင်းနေဆိုရင်ဘယ်လိုလုပ်ရမလဲဒီနေ့အဖြစ်နိတရဏနော်လွတ်မြောက်ပါထွမြောက်မှုရှိထွမြောက်သွားတယ်တို့ဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းလေးဒါလေးကိုစဉ်းစားပြီးတော့နားထောင်ရမယ်ပေါ့ဒီမှာမြတ်စွာဘုရားဟောတာတည်းမှာအဖြေကတော့ပါနေပြီလားပဲဒီတရားတွေရဲ့ပုံမှာဆွေလမ်းမမောမှုကိုဖယ်ခွာခြင်းဒီပဲလေဒီတရားတွေကထွမြောက်မှုလို့ပြောမှာပါလားပြောထားတယ်အဲ့လိုဆိုရင်ဒီဆွေလမ်းမှုမမောမှုကိုဖယ်ခွာနိုင်တဲ့အမြတ်တရားဓမ္မတို့ဥစ္စာတို့တွေကလွတ်မြောက်မှုရမှာပဲလို့ပေါ့မစင်ညာနိုင်မလားမသုံးသပ်နိုင်မလားသုံးသပ်နိုင်တယ်အဲ့လိုဆိုရင်ဒီတရားတွေရဲ့ပုံမှာဆွေလမ်းမှုမမောမှုကင်းအောင်ဘယ်လိုလုပ်မလဲတစ်ဆင့်ရှုပ်ပြောရမယ်ဆိုရင်ဒီတရားတွေရဲ့ပုံမှာဆွေလမ်းမှုမမောမှုနည်းသွားအောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းပေါ့ဟုတ်လားအဲ့ဒါကိုကြာတော့ဒီတရားတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်စဉ်းစားဆင်ခြင်နိုင်ဖို့လိုမယ်ဒီတရားတွေရဲ့အပေါ်မှာတော့ဖြစ်နေတဲ့အတိုင်းမှန်မှန်ကန်ကန်သိဖို့ရှုမှတ်ဆင်ခြင်ဖို့လည်းလိုမယ်ပေါ့ဒါနှစ်ပိုင်းတော့ဦးဇင်းတို့ပြောလိုက်ပါတယ်ဆိုကြပါစို့ဒီကာမတရားယုတ်တရားဝေဒနာတရားကလွတ်မြောက်ခြင်းနဲ့ထွတ်မြောက်ခြင်းနဲ့ဆိုရင်စိုးစောကပြောခဲ့တဲ့အတိုင်းဒီတရားတွေရဲ့အဖြစ်ကိုကောင်းကောင်းနားလည်ပြီးတော့ဒါကိုဆင်ခြင်ပေးဖို့လိုမယ်ဒါဆင်ခြင်တဲ့အပိုင်းမှာတော့ကာမဒီအပြစ်များတယ်လို့စဉ်းစားမယ်ဆိုရင်ကာမရဲ့ပုံမှာဆွေးနွေးတဲ့သဘောကတော့ရုပ်ပေါ်နေတာအမှန်ပဲနော် ရုပ်တရားရဲ့အပေါ်မှာဆုံးဆုံးကပြောခဲ့တဲ့အတိုင်းရုပ်တရားရဲ့ကြောင်းလေးဖောက်ပြန်သွားမှုအချင်းချင်းပြည့်စည်သွားမှုဟုတ်လားဒီသဘောတွေကိုစဉ်းစားမယ်ဆိုရင်ရုပ်ရဲ့အပေါ်မှာဒီလိုရှုလမ်းမှုမဟုတ်ဘူးအထိုင်လုံမနေနိုင်ဘူးနော်နေနိုင်အဲ့လိုဝေဒနာရဲ့အဖြစ်ကိုလည်းစဉ်းစားဆင်ခြင်နိုင်ပို့လို့မယ်နောက်ကာမဆိုတာဒါရဲ့ ဟုတ်လားပစ္စဝကနာစဉ်းစားဆင်ခြင်တဲ့အပိုင်းအရယ်များအကျိုးကျေးဇူးရှိရပဲဟုတ်လားဒါကြောင့်ကာမရဲ့အဖြစ်တွေကိုစဉ်းစားဆင်ခြင်နိုင်ဖို့လိုမယ်နောက်ကာမဆိုတာဒါရမှုကနည်းနည်းလေးအရှင်ရဒုက္ခပဲများလားလို့အဲ့လိုမျိုးစဉ်းခြင်းခြင်းဒီပဲလေဆွေလမ်းမမုံမှုကိုရှုတ်ချရာရောက်တယ်လို့ဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကတော့ဟိုတမျိုးပြောလိုက်တာပေါ့နေသားသဘောမျိုးလေးပါပဲဟုတ်လားဒါကတော့စဉ ဲ့ဖြစ်ပေါ်လာတဲ့ဒီကာမတွေဒီယုတ်တရားတွေဒီဝေဒနာတရားတွေကိုပဲဖြစ်နေတဲ့အတိုင်းလေးအမှန်တိုင်းလေးတတိပဋ္ဌာန်ဒေသနာတော်မှာလာတဲ့ဤများတဲ့အမည်တိနေအောင်ကြိုးစားအထောက်ရမယ်အပိုင်းပေါ့နော်သူတို့ရဲ့သဘောတဘာဝကိုအမှန်တိုင်းသိမယ်ဆိုရင်သူတို့ရဲ့ပုံမှာဆွလမ်းမမို့ဘာနေတော့မှာမှာပဲတကယ်တမ်းကဒီယုတ်ရောဝေဒနာရောကာမတရားရောမတည်မြဲတဲ့တရားများလားဖြစ်တယ်ဆင်းရဲတဲ့တရားများလားဖြစ်တယ်ဆိုတာဘိသက်ပေါ်သလိုတော့အလုံးလက်ခံထားကြပြီးသားပေါ့နော်အဲ့ဒီသူတို့ရဲ့သဘောတဘာဝအမှန်ကိုသိရင်လည်းဆိုရင်သူတို့ဖြစ်နေတဲ့အခိုက်အတန့်မှာလည်းတဲတဲ့မြင်အောင်သိအောင်သတိကိုအဓိကနေရာမှာထားပြီးတော့ကြိုးစားရမယ်အားထုတ်ရမယ်ပေါ့ဟုတ်လားအဲ့လိုကြိုးစားအထုတ်ပါများရင်သူတို့နဲ့ပတ်သက်တဲ့သူတို့ရဲ့တဘာဝအကြောင်းကိုကိုယ်ကောင်းကောင်းမသိနိုင်ဘူးလားသိတယ်ဒါမတည်မြဲတဲ့သဘောပေါ့ဒါဆင်းရဲတဲ့သဘောဒါဖောက်ပြန်ကြောင်းတဲ့သဘောလို့ကိုယ်ကိုယ်တိုင်ဉာဏ်နဲ့ဓာတ်ရိုက်သိအောင်ကြည့်မယ်ဆိုလို့ရှိရင်ဓာတ်ရိုက်သိနိုင်တယ်ပေါ့အဲ့လိုသိမယ်ဆိုရင်သိနေတဲ့အခိုက်အတန့်မှာဒါရီရဲ့ပုံမှာဆွလမ်းမှုမမောဖို့ဟာနည်းမသွားနိုင်ဘူးလားအေးနည်းအောင်ကြိုးစားနေခြင်းဒီပဲနောက်ဆုံးတစ်နေ့ကိုယ်အောင်ကြိုးစားနေတယ်လို့ပေါ့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ပြည့်စုံတော်တော်ကောင်းတို့ဒီကာမတရားယုတ်တရားဝေဒနာတရားကလွတ်မြောက်ပြီးတော့ဆင်းရဲဒုက္ခငြိမ်းနေတယ်ဆိုလို့ရှိရဲ့ဒါတွေရဲ့တာယာပဲဒါတွေရဲ့အပြစ်ကိုနားလည်မှုရှိအောင်ကြိုးစားအထုတ်ပြီးတော့ဒါတွေကိုဆင်ញင်နိုင်ဖို့လည်းလိုမယ်ပေါ့ဟုတ်လားနောက်တစ်ချက်ကဒါတွေဖြစ်တိုင်းဖြစ်တိုင်းလည်းပဲတတိဥရှိပြီးတော့တိနေအောင်လည်းကြိုးစားအထုတ်ရမယ်ပေါ့ဒါကတော့တိပဋ္ဌာန်ဒေသနာကိုဦးဇင်းတို့အနှစ်ချုပ်ပြီးတော့ပြောတော့ပါဟုတ်ရဲ့လားအတကုခန္ဓာမှာကာမနဲ့ပတ်သက်ပြီးတော့သဘာဝတရားတွေအမျိုးမျိုးဖြစ်တယ်ယုံနဲ့ပတ်သက်တဲ့သဘာဝတရားတွေလည်းအမျိုးမျိုးဖြစ်တယ်။ဝေဒနာနဲ့ပတ်သက်တဲ့သဘာဝတရားတွေလည်းအမျိုးမျိုးမဖြစ်ဘူးလား။ဖြစ်တယ်။ဒါတွေကိုဖြစ်တိုင်းဖြစ်တိုင်းနေရာမရွေးအချိန်မရွေးအနေအထားမရွေးတော့တတိကိုပဓာဏနေရာမှာထားပြီးတော့အမတ်တိတိနေနိုင်အောင်ကြိုးစားမယ်ဆိုရင်ဒါတွေရဲ့သဘောတဘောအမှန်တွေကိုသဘောပေါက်ပြီးတော့ဒါတွေရဲ့ပုံမှန်ဆွေးနွေးမဖို့ကိုတဖြည်းဖြည်းနဲ့လျှော့ချလာနိုင်တဲ့အနေအထားဟုတ်လား။အဲ့လိုမြင့်မြတ်တဲ့အနေအထားတွေကိုမရနိုင်ဘူးလား။ရနိုင်တယ်။အဲ့လိုဖြစ်သွားတာနဲ့အမြဒကာတော်ဘုရားတို့တွေကဘဝမှာတတအဝတ်ငြိမ်းချမ်းခွင့်ဆိုတာကိုရမယ်ပေါ့ဟုတ်လားနောက်ဆုံးဦးဇင်းတို့မင်းကြီးကိုညင်ရပြီးတော့လေးပိုင်ချမ်းသာကိုပြမောက်မပြုတ်ရသေးတောင်မှနော်ဒီလိုသဘာဝတရားတွေရဲ့သဘောအမှန်ကိုသိနေတဲ့အခိုက်အတန့်မှာဆွလမ်းမှုနည်းတဲ့အတွေ့အကြုံထိုက်တဲ့နဲ့တတမှုထိုက်တဲ့နဲ့ငြိမ်းချမ်းမှုကိုရမယ်ဆိုတာကတော့ယုံမတန်တဲ့ဖြစ်စရာမရှိဘူးပေါ့နော်ဒါကြောင့်ဒီတော့တတော်တို့မင်းကြီးကိုညင်ဆိုတာကတော့ဒါအကြောင်းတရားတွေပြည့်စုံသွားရင်ရမှာပါပဲဟုတ်လားသို့တော်လည်းပဲမရသေးတော့မှကိုရှောင်းလန်းနေတဲ့နန်းမှာဇွဲမှဇွဲတန်တန်နဲ့ရှောင်းလာမယ်ဆိုလို့ရှိရင်မင်းညာဘုံညာမရသေးတဲ့အခိုက်အတန့်မှာလည်းပဲသူနဲ့တန်တဲ့အကျိုးရလဒ်ကိုတော့မရဘူးလားရပဲဟုတ်လားဒါကြောင့်အကျိုးရလဒ်ကိုရလာမှအလုတ်ရဲ့တောင်းဝန်လို့သဘောထားမယ်ပေါ့အလုတ်ကိုလုတ်ဖို့ရတာကိုရဲ့တောင်းဝန်လို့သဘောထားရမယ်ပေါ့ဟုတ်လားအဲ့လိုသဘောထားပြီးတော့ဒီတဘာဝတရားတွေရဲ့အမှန်ကိုဆင်ញင်ပေးဖို့လည်းလိုမယ်တတိဝရိယဉာဏ်ပညာဥသိပြီးတော့ဒါရိုက်တိပေးဖို့လည်းလိုမယ်ပေါ့ဟုတ်ရဲ့လားအေးဒါကြောင့်ပိဋကပေါင်းတရားတို့ဒီမဟာဒုက္ခခန္ဓာတုတ်တံကိုနားယူပြီးတဲ့နောက်မှာနော်ကာမတရားရဲ့တာယာဝေအပြစ်ထွန်မြောက်ရရုပ်တရားရဲ့တာယာဝေအပြစ်ရဲ့ထွန်မြောက်ရဝေဒနာတရားရဲ့တာယာဝေအပြစ်ရဲ့ထွန်မြောက်ရရဒါတွေကိုနားလည်သဘောပေါက်ပြီးတော့နော်ဒီတရားတွေကလည်းလွတ်မြောက်ရနန်းရှင်လို့ဆိုရင်တတိပဋ္ဌာန်တရားမဂ်ရှင်ပါအချင်းရဲ့တရားတွေကိုကျင့်သုံးပြီးဒုက္ခအလုံးချုပ်ဆိုးနိုင်ရတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မဟာဒုက္ခခန္ဓာတုတ်တံကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော် ตวาดุตวะมิงลาระกันตุตวะเทวดาตวะพุทธานุวาวินัตระทุกขีวันตุติตวาดุตวะมิงลาระกันตุตวะเทวดาตวะตังอนุวาวินัตระทุกขีวันตุติเตโดมังคะเตยานาปิตะปอกตระอนุสาดาอะระนะตะตวะตันตะรุอา ดาวะมิงลังโลกิโลกุตระก้องสู่ระเมมิงลาวะวะติบวะดูก้องสู่อัปปะติผิดดอกมูจะวาสีตรีดาวะติวะดามิมิโรกะนาโกมาสร้างเจตนาวะนะมิมิโรอิมาสร้างเจตนาวะนะมิมิโรตานะมิมิโรกะมาสร้างเจตสร้างเจตนาวะนะนามยะนะก้องดาปองตุกะตุเปนะกันโดก้องสู่อัปปะติสร้างเจตนาวะในดาวาสีตรีดาวะวะดานุวะวีนะ ခင်္ဃဝါလိုတေစုမငါပွင့်တော်မူကြရေသုတ္တဓမ္မဗျာရှင်ကိုယ်တော်မြတ်တို့ရဲ့တခုတေဇောအနုဘောတို့ရလကောင်းသာဝတ္တမနုဝဝေနမေလီတံမူရီတံဒီဝံပေတိယောသောတောဆရာတို့တရားတော်မြတ်တို့ရဲ့တခုတေဇောအနုဘောတို့ရလကောင်းသာဝတ္တမနုဝဝေနမေဂထံလေးရောက်ပြန်တံလေးရောက်သောတောရှင်တော်ရိယံတံအရှင်မြတ်တို့ဒီတော်သီလဝုဒ္ဓမာတိကိုပြညာဝုဒ္ဓတံကြည့်ရောတော်မူရတဲ့တခုတေကံဟာ ရှင်ကောင်းရှင်ပြကောင်းတို့ရဲ့တခုတေဇောအနုဘောတော်တို့ရလကောင်းသရဏီယောညမဝေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုရှိတဲ့ပြကြောင့်မှချမ်းသာရင်ရှိရာကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း